ဒီနေ့သာသနာတော်နှစ်2563ခုနှစ်ခုနှစ်ဖြစ်ပြီးတော့ဒီနေ့ဒါသနာတော်နှစ်2563ခုပထမဝါဇူလာဇာ9ရက်2019ခုနှစ်ပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ9ရက်2019ခုပထမဝါဇူလာဇာ နဖတ်တော်မိဘများနဲ့ခင်မုန်းဖြစ်သူတကကြီးဥခင်ကြီးအာရည်စူး၍ဒီကမာကြီးဒေါ်လှလအေးသာလူမန်ကြီးအေးမိသားစုတို့ရဲ့တမဒါနာကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညတရားနာပိသဘောင်သူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြလေ။ဘုရားတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။ ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပိဋကတော်တို့ကိုဦးဇင်းတို့ဗန္တရားဟောမှလည်းဆိုလို့ရှိရင်မေဇိမနိကေဥပရိပါဏန္တပါဠိတော်မှာလာရှိတဲ့အရဏဝိပင်္ဂသုတ္တံတဲ့အဲ့ဒီသုတ္တံတရားဒေသနာကိုအခြေခံပြီးတော့ချမ်းသာစွာနေနီလို့တရားကောင်းစဉ်လေးပြေးပြီးတော့ပိဋကတော်တို့ကိုဦးဇင်းတို့ဟောပါမယ်။ အရဏဝိပင်္ဂသုတ္တံနဲ့အရဏဆိုတာကိလေသာမျိုးကင်းပြီးတော့ချမ်းချမ်းသာသာနေနိုင်ကြောင်းဒီလံကောင်းများကိုဝိပင်္ဂခွဲခြင်းဝေဖန်ပြီးတော့မြတ်စွာဘုရားဟောကြားထားတဲ့သုတ္တံပေါ့။ဒါမင်းကြီးတို့ဘုရားကြီးဟောထားတဲ့ဟောခြင်းတရားများကိုဦးဇင်းတို့အခြေခံပြီးတော့ပိဋကတော်တို့ဘုရားတို့ကိုဒီကနေ့ညပြောသွားပါမယ်နော်။အရဏဝိပင်္ဂ ချမ်းသာစွာနေနီများလို့အကျဉ်းမြင်လေးအဲ့လိုတရားကောင်းခြင်းမှတ်ပြီးတော့ကိုယ့်ရဲ့ဘဝမှာချမ်းချမ်းသာသာနေနိုင်အောင်ကြိုးစားကြမယ်ဆိုတဲ့စိတ်ကူးလေးနဲ့ဒီနေလမ်းများကိုတန်ဖိုးထားပြီးတော့မှတ်သားကြရအောင်နော်။ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော့မျက်ရင်အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကို ဒီတရားတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သဗ္ဗေညုတညာဤဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတ်တည်မြတ်တို့ရှိခိုးပူတော်ကြအောင်လို့အလုံးလက်ဥချီမှုပြီးတော့အာယုံပြုကြရအောင်။ကရုဏာတိတလဟရယံပညာပေဇောတာဝိယတမောဟဓမ္မံ သာနရမရလောကကရုံဝတိတုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အိမြသောစိနေလုံးလေးရှိတော်မူပါဗိဒ္ဓသောပညာပေဇောတဝိယတမောဟဓမ္မံအရဟတမတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်ကိုပေကွာတော်မူဗိဒ္ဓသော သာနရမရလောကကရုံလူနှံ့ပြမတ္တဝါနန္ဒတို့၏ကြောက်တီတံတို့လေကရုပြုရာတချူရီသောဆရာသခင်လည်းဖြစ်တော်မူပါဗေဒသော။ဂတိဝိမုဒ္ဒံဒီဝမနုဿာနိရယနေဧတတရိစာလာယရှင်ငါတံသောဂတိတို့မာလီထုတခြင်းကင်းလွတ်တော်မူဗေဒသော။ သူကတံတတဝါရူအာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြှို့တော်မူပါဗေဒသော။ဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာဗြဟ္မကေသူဖြတ်သားထင်းနေသိနေပေတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပြည့်ညက်ပရမမမှုယုံနာနှစ်ဖြာပြကြပါသောဘုရားတပည့်တော်တို့သည် ဘုန်းကြီးဝနာမှာကာယဝေစီမနောခြေသုံးတိဒွါရပနာမဖြင့်ဒုက္ခယောကျိုးလက်ဆောင်မောဟရှိခိုးဥညောပါဤမြတ်စွာဘုရား။ချမ်းသာစွာနေနီလို့တရားကောင်းစဉ်လေးပြီးပြီးတော့ဦးဇင်းတို့ဟောကြားမယ်။ အရဏဝိပင်္ဂသုတ္တံနဲ့စတင်ပြီးတော့နာယူကြည်ညိုကြရအောင်ဗျာ။ဒီသုတ္တံကိုဦးဇင်းတို့ဘုရားရှင်ကိုရောင်မြတ်ကြီး ဒါဝတိပြီမောဇေတဝံအကြောင်းတော်မှာတရင်သုံးတော်မူခြင်းကာလ။ရဟန်းတော်ရှင်မြတ်တွေကိုဟောကြားတော်မူခဲ့တာဖြစ်ပါလေ။လူဟောကြားတာကဘာကြောင့်ဟောတာလို့ဆိုတော့အတ္တိစာတရား။မြတ်စွာဘုရားလူတော်ဆန္ဒရှိတဲ့အတွေ့အကြုံဟောကြားလိုက်တာ။အကြောင်းတူးတစ်စုံတရားပေါ်လို့ဟောတာမဟုတ်။နော်။ဒီနေ့လမ်းများကိုအသုံးပြုပြီးတော့ချမ်းချမ်းသာသာနေနိုင်냐ကိုဆိုတဲ့မြတ်စွာဘုရားရဲ့ လောစနာအားလျော်စွာဒီတုဒ္ဒံကိုမြတ်စွာဘုရားဟောတယ်။အဲ့တော့ဦးဇင်းတို့ဒီတုဒ္ဒံကိုကိုယ့်ရဲ့ကောင်းနေမှာကြည်ကြည်ပြွန်ပြွန်နားလေသွားစေဖို့မှတ်မိသွားစေဖို့မြင့်ကွန်းစတော်ဘုရားကြီးဟောကြားရေးသားထားတာကိုအရှင်တို့အခြေခံပြီးတော့ပေးတဲ့ပေါင်းသူတော်ကောင်းတို့ကိုပြောသွားပါမယ်။စတော်ဘုရားကြီးကဒီတုဒ္ဒံမှာမြတ်စွာဘုရားကချမ်းချမ်းသာသာနေနိုင်ဖို့ အရဏဝိပင်ကအရဏဆိုတာကိလေသာမျိုးကင်းတယ်ဆိုတဲ့သဘောကိုပြောတာ။အဲ့ဒါချမ်းချမ်းသာသာနေနိုင်ကြောင်းဒီလံကောင်းများလို့စတော်ဘုရားကြီးကအဲ့လိုနာမည်တတ်တယ်။အဲ့လိုချမ်းချမ်းသာသာနေနိုင်ဖို့အတွက်နီလံ၆မျိုးမြတ်စွာဘုရားသင်ပြထားတဲ့ဆုံးမထားတယ်။အဲ့ဒါလေးကိုပေးတဲ့ပေါင်းသူတော်ကောင်းတို့အရင်မှတ်ကြည့်မယ်ပေါ့နော်။တရားမာတိကအနေနဲ့။နံပါတ်၁ချမ်းသာကြောင်းတရား သောဘုရားကြီးကဆောင်းပုတ်ကလေးတွေစီးပြီးတော့ပေးတယ်ပေါ့အယုတ်နှစ်ပါးမလိုက်စားလမ်းသွားမေဇိမာနောက်ကမ္မသိက္ခာလေးကနုယောကအကျင့်အတ္တကိလေမထနုယောကအကျင့်လို့ဆိုရင်ကာမဂုဏ်ချမ်းသာခံစားတဲ့အကျင့်မိမိကိုယ်ကိုနှိမ့်ဆက်ညှင်းတဲ့အကျင့်ဒီအကျင့်နှစ်ပါးကိုအယုတ်တရားနှစ်ပါးလို့ခေါ်တယ်အဲ့ဒီအယုတ်တပါးအယုတ်တရားနှစ်ပါးကိုမလိုက်စားဘဲနဲ့ မဂ္ဂင်ရှိပါလို့ဆိုတဲ့မေဇိမပြိပဒအလေလံကိုကျင့်သုံးရမယ်တဲ့နံပါတ်၄ချမ်းသာကြောင့်တရားအယုံနှစ်ပါးမလိုက်စားလမ်းသွားမေဇိမနော်နောက်ဦးဇင်းတို့နံပါတ်၄ချမ်းသာကြောင့်တရားကြတော့ဘာပြောလို့ဆိုတော့မမြောက်မဆားမနှိမ်ညာတရားဟောဖို့ဖြစ်တယ်တပတ်သားကိုမြောက်ပြီးတော့ပြောတာမျိုးမလုပ်ရအောင်တပတ်သားကိုနှိမ့်ချပြီးတော့ပြောတာမျိုးမလုပ်ရအောင်မမြောက်မဆားမနှိမ်ညာတရားဟောဖို့ဖြစ်
တဘာဝကြတာလေးကိုပဲဓမ္မဒိဋ္ဌံကြံကြကြောတက်ဆိုတဲ့အောင်ကြိုးစားရမယ်။ဒါကဦးဇင်းတို့ဒုတိယချမ်းသာကြောင့်တရားအောင်။နောက်ပြီးတော့တတိယချမ်းသာကြောင့်တရားကြတော့ဘာပြောလို့ဆိုတော့ဒုက္ခနှစ်ပါးညံပိုင်းချပွားများဣဇ္ဇတံ။လောကမှာချမ်းသာဒုက္ခဆိုတာနှစ်မျိုးရှိတယ်တဲ့။ဣဇ္ဇတံဒုက္ခရဲ့ဗဟိတဒုက္ခရဲ့ ဣဇ္ဇဒဒုက္ခဆိုတာကအတွင်းချမ်းသာပေါ့တည့်တည့်ပြောရရင်တရားကြောင့်ဖြစ်တဲ့ချမ်းသာပေါ့ဗဟိတဒုက္ခဆိုတာအပြင်းချမ်းသာရူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓပါယုံတို့ကြောင့်ဖြစ်ပေါ်တဲ့ချမ်းသာပေါ့အဲ့ဒီချမ်းသာဒုက္ခနှစ်ပါးကိုဘယ်ချမ်းသာကဘယ်လိုသဘောရှိတယ်ဆိုတာကိုဉာဏ်နဲ့ပိုင်းခြားသိပြီးတော့ဣဇ္ဇဒဒုက္ခလို့ဆိုတဲ့အတွင်းချမ်းသာကိုပဲပွားများရမယ
ဒါကတတိယချမ်းသာကြောင့်တရားပေါ့။နောက်ဦးဇင်းတော်သရုတ်တာချမ်းသာကြောင့်တရားကြတော့ဘာပြောတော့ဆိုတော့မျက်မှောက်မျက်ွယ်ဤနှစ်သွယ်ဆိုးပွဲတည်တက်လာတယ်။လူတယောက်ရဲ့အကြောင်းကိုကြွယ်ရမှာမကောင်းမပြောရဘူး။ဒါကိုအရက်ထဲမှာတော့အတင်းပြောတယ်လို့ပြောတာပေါ့။မျက်မှောက်မျက်ွယ်ဤနှစ်သွယ်ဆိုးပွဲတည်တက်လာ။မျက်ွယ်မှာအတင်းပြောဖို့မလုံတဲ့လို့ရှိတယ်မှာလည်းပဲရှုံချတဲ့တကားကိုမပြောရအောင်။နောက်ဘလို့စကားကိုဆိုရမယ်ပြောရမယ်ဆိုတာကိုကောင်းကောင်းသိပြီးတော့ပြောတဲ့ဆိုရရမယ်哦။မျက်မှောင်မျက်ွယ်ဤနှစ်သွဲဆိုပွဲတည်တက်လာတယ်။နောက်ဦးဇင်းတို့ငါးခုမြောက်ချမ်းသာကြောင်တရားကြတော့မလျင်မဆောစကားပြောချောမောမွေးသိမ်စွာ။နောက်စကားပြောတဲ့အခါမှာအစောတလင်မပြောရအောင်။တော့နေနေကွေးကွေးပြောရမယ်လို့ဆိုလိုတာမဟုတ်ဘူးမှန်မှန်ကလေးပြောရမယ်အမြန်မြန်ဆန်ဆန်ကြီးအလောတကြီးကြီးမပြောရဘူးတဲ့နောက်ဒါလည်းပဲဦးဇင်းတို့ချမ်းသာကြောင်တရားပေါ့နောက်ဆုံး၆ခုမြောက်ချမ်းသာကြောင်တရားကြတော့ဘာပြောတော့ဆိုတော့အရက်စကားမလွန်ညာ၆ပါးအရဏအများစုကပြောဆိုသုံးလုံးနေတဲ့အရာကိုဟောဒီအရက်ကဒီလိုပြောတဲ့အတိတ်ငယ်ကိုကိုယ့်အရကပြောတာနဲ့မတူဘူးလို့ဒါကိုမငင်းခုံရဘူးပေါ့ဆိုကြပါစို့ဒီရေခွက်ကိုပဲကျတော်ကြီးကတော့ဥမာပေးတယ်တချို့အရက်ဒေသကခေါ်တာကနံပါတ်တစ်မျိုး နောက်ရက်ဒေတာကခေါ်တာကနံပါတ်2မျိုးတောင်းနေတယောက်ခေါ်ဝပြောဆိုပုံရင်မတူဘူးဒါပေမဲ့ဒီရေခွက်ကိုပြောတာလို့ရင်ညွှန်းပြီးတော့ပြောတာလို့တော့သိနိုင်တယ်ဟုတ်လားအဲ့လိုဆိုလို့ချင်းအဲ့ဒါကိုကိုယ့်ရက်ဒေတာကပြောဆိုသုံးလုံးတာနဲ့မတူလို့ဒါကိုမငင်းရအောင်မင်းတို့ပြောတာမဟုတ်ဘူးလို့မလုံရအောင်ဟုတ်လားအများသုံးဝါးတာကိုလွန်ပြီးတော့ဆက်ကျင်ပဲငင်းခုန်တာမျိုးမလုံရအောင်အဲ့ဒါဦးရင်တို့၆ခုမြောက်အရဏတရားပေါ့ဟုတ်လားအဲ့ဒီလိုလေးဆိုတော့ဘုရားကြီးကတရားကိုနောက်ဆောင်ပုဂ္ဂလိစီပေးတယ်အဲ့ဒါဦးရင်ကဒါတရားမာတိကာလေးစပြီးတော့ခင်လိုက်တာဟုတ်လားအဲ့ဒီ၆ပါးနဲ့အညီနေထိုင်နိုင်ပဲပြောဆိုနိုင်ပဲရှင်းသုံးနိုင်ပဲဆိုလို့ရှိရင်ဘဝမှာဘာမှမချမ်းသာတဲ့အကြောင်းမရှိဘူး။အဲ့တော့ဦးဇင်းတို့နံပါတ်1အရဏတရားကစပြီးတော့ပြောကြည့်ရအောင်ပေါ့နော်။ဆက်စွာဘုရားဘာဟောတာလို့ဆိုတော့ဆရာဘုရားကြီးရဲ့ဆံပုတ်ကလေးကိုပဲအင်းစားကင်ပြောနော်။အယုံနှစ်ပါးမလိုက်စားလန်သွားမေးစီမှာနာကာမဒုက္ခံဒီကနုယောဂမနုယုံစီရသီလံကမ္မပေါ်တုဇနိကနရိယအနတ္တသံဟိတံနာအတ္တကိလမထနုယောကမနုယုံစီယဒုက္ခအနရိယအနတ္တသံဟိတံဣတိခောဘိခဝေဥဘောအန္တိအနုပက္ခမမေဇိမပရိပဒတထာဂတိနအဘိသံဗုဒ္ဓသုခုကရဏီညာနာကရဏီဥပတမယအဘိညာယသံဘောဓာယနိဗ္ဗာနယသဝတ္တိတဲ့ဒါကမြတ်စွာဘုရားဟောထားတဲ့ပါဠိတော်နော်အလေးမြေကပါပြောတော့ကာမတုခန္ဒီကနုယောကဆိုတဲ့ကာမဂုဏ်ချမ်းသာကိုခံစားရှာဖွေတဲ့အကျင့်ကိုမကျင့်ရဘူးတဲ့အဲ့ဒါပထမအယုဒ္ဓယာနှစ်ပါအယုဒ္ဓယာတစ်ပါးပေါ့နောက်ဒုတိယအတ္တကိလမထလူယောဂလို့ဆိုတဲ့မိမိကိုယ်ကိုနှိမ့်ဆက်ညင်သေးခြင်းဖြင့်နောက်ဒုက္ခတွေငြိမ့်နိုင်လေလို့မှားယွင်းတဲ့အယူဆလက်ကင်ထားပြီးတော့ကိုယ့်ကိုယ်ကိုနှိမ့်ဆက်ညင်သေးတဲ့အကျင့်ကိုလည်းမကျင့်ရဘူးအဲ့ဒါလည်းပဲအယုဒ္ဓယာဘာဖြစ်လို့အဲ့ဒါလေးကိုမြတ်စွာဘုရားကမကျင့်ရတာတုံးဆိုတော့အဲ့ဒီကာမတုခန္ဒီကနုယောဂအကျင့်နဲ့အတ္တကိလမထနုယောဂအကျင့်ရဲ့တဘောတဘာဝလေးကိုမြတ်စွာဘုရားအလွန်ချစ်လက်သိတဲ့စကလုံးလေးတွေနဲ့အဓိပ္ပာယ်ဖွင့်ပြတယ်။ဟောကာမတုခန္ဒီကနုယောဂဆိုတဲ့ကာမဂုဏ်ချမ်းသာကိုခံစားရှာဖွေတဲ့အကျင့်ကိုကျင့်သုံးခြင်းသည်ဘလို့မကောင်းတာတွေရှိလို့မကျင့်ရဘူးလို့မြတ်စွာဘုရားပြောတာတော့ဟိနံကာမံပောထုဇနိယပောထုဇနိကအနရိယအနတ္တတဟိတံဟောကမ္မတုခန္ဒီကလူယောဂအကျင့်ကို၅ချက်လက်စွာဖျားအပြစ်ထောက်ပြတော့ဟိနံယုံညံ့နေတဲ့အဲ့ဒီအကျင့်ဟာနော်ဟိနံဘာလဲတော့ယုံညံ့နေတဲ့ကမ္မဂျွာသူတန်းငယ်တို့ရဲ့အကျင့်တတိယအဖြစ်ကြံထန်းနေနော်ဟိနံယုံညံ့နေကမ္မကြံထန်းနေအနရိယံအရိယသူတော်ကောင်းတို့ရဲ့တတိယအဖြစ်ဖြူရှင်တဲ့ပုဂ္ဂိုလ်ကြီးကျင့်သုံးတဲ့အကျင့်မဟုတ်ဘူးတဲ့ပေါ်ထုဇနိကကိလေသာထူပြောတဲ့ပုဂ္ဂိုလ်တွေကျင့်တဲ့အကျင့်နဲ့ဟိနံကာမံပေါ်ထုဇနိကအဲပေါ်ထုဇနိကအရင်လာနော်ကိလေသာထူပြောတဲ့လူတွေရဲ့အကျင့်အနရိယဖြူရှင်တန်ရှင်းတဲ့ပုဂ္ဂိုလ်တွေရဲ့အရိယပုဂ္ဂိုလ်တွေရဲ့အကျင့်မဟုတ်ပြီးတော့အနတ္တတဟိတအကျိုးမဲ့ခြင်းနဲ့ဆက်ရှင်နေတယ်တဲ့ဒီနေ့အချင်းအကျိုးမရှိဘူးလေဟောငါးချက်ဒီအချက်၅ချက်နဲ့ကမ္မတုခန္ဒီကနုယောဂအကျင့်ကိုတရားဓမ္မတို့ဥယျာဉ်တို့ဟုတ်မဟုတ်ဆိုတာဝေဖန်ကြည့်ရမယ်။နော်။ရူပါယုံကိုကြည့်ရှုရင်ဖြင့်ချမ်းသာရှာတဲ့အလုပ်။သတ္တယုံကိုနားထောင်ရင်ဖြင့်ချမ်းသာရှာတဲ့အလုပ်။ဟုတ်လား။ကာနာယုံကိုနမ်းရှုရင်ဖြင့်ရတ္တယုံကိုအရသာခံရင်ဖြင့်ဖုထဘယုံကိုအရသာခံရင်ဖြင့်တော့ချမ်းသာရှာဖွေတဲ့အလုပ်။ဒီအလုပ်ဟာဒီအချက်၅ချက်နဲ့ကိုက်ညီမှုရှိမရှိဆိုတာပိတ္တတို့ဥရှင်တို့ကိုယ်ပိုင်ဉာဏ်နဲ့ဟောဝေဖန်ကြည့်လို့မရနိုင်ဘူးလား။ဆက်နေတဲ့ဒါမြတ်စွာဘုရားကတော့အဲ့ဒီတိုင်းဝေဖန်ပြသွားတယ်ပေါ့နော်။ဟိနယုံညံ့နဲ့ကမ္မကြံတန်းနဲ့ပေါ်ထိုးခြင်းဒီကနကိလေသာထူပြောတဲ့ပုဂ္ဂိုလ်တွေရဲ့အကျင့်ဖြစ်တယ်။အနရိယဖြူရှင်တန်ရှင်တဲ့ပုဂ္ဂိုလ်တွေရဲ့အကျင့်မဟုတ်ဘူး။အနတ္တတဟိတအကျိုးမဲ့ခြင်းတွေပဲရှိနေတယ်တဲ့။ဟုတ်လား။ဒါကြောင့်မလို့အဲ့ဒါဟာအယုတ်တရားတစ်ပါးဖြစ်တယ်ပေါ့။ဒါကိုရှောင်ကြဉ်ရမယ်ပေါ့။ကျန်လာခြင်းတဲ့ပုဂ္ဂိုလ်တွေဟာဟုတ်လားနောက်ရင်တို့အတ္တကိလမထလူယောဂအကျင့်ကိုကြာတော့မြတ်စွာဘုရားဘယ်လိုဝေဖန်ထောက်ပြတော့ဆိုတော့ဒုက္ခအနရိယအနတ္တသဟိတံသူကြာတော့၃ချက်မြတ်စွာဘုရားဝေဖန်ပြတယ်ဒုက္ခဆင်းရဲတယ်ဟုတ်လားဒါကဦးဇင်းတို့အိန္ဒိယမှာအဲ့ဒီအကျင့်ကိုကျင့်သုံးတဲ့ပုဂ္ဂိုလ်တွေကအလွန်များတာနော်အလွန်ပူလောင်တဲ့လူကကာလမျိုးမှာဒီမှာမိဘုံကြီးလေးဘုံဖိုး ဘောကနေကလည်းစစ်စစ်တော့ပူကျွေတန်လေးရွှေရွှေထွက်ပြီးတော့ကိုကိုကိုအဲ့လိုပူးလောင်နေအောင်ရှုမြဲနိုင်ရင်ကိလေသာစိတ်တွေမဖြစ်နိုင်ဘူးလို့သူတို့ကအဲ့လိုယုံကြည်ပြီးတော့ခန္ဓာကိုယ်ကိုနှိပ်စက်တဲ့ဆင်းရဲစေတဲ့အကျင့်ကိုအကျင့်ရတာဟုတ်လားအေးအဲ့ဒီအတ္တကိလေသာအကျင့်ဟာနံပါတ်၁ဘာလဲတော့ဒုက္ခဆင်းရဲတယ်တဲ့အနရိယရှုရှင်တန်ရှင်းတဲ့ပုံကိုယ်တွေလည်းမကျင့်ဘူးတဲ့အဲ့ဒီအကျင့်ကိုအနတ္တတန်ဟိတံသူလည်းပဲအကျိုးမရှိဘူးတဲ့ဟောဒုက္ခအနရိယအနတ္တတန်ဟိတံသုံးချက်ကာမတုခန္တိကနုယောဂကိုပြောထားတာနဲ့အတ္တကိလမထနုယောဂကိုပြောထားတာမတူဘူးနော်ကာမတုခန္တိကနုယောဂထဲမှာဒုက္ခဆိုတဲ့စကားလုံးမပါဒုက္ခဆင်းရဲတယ်လို့ပြောထားတာတော့မပါဟိနံယုံညာတဲ့ကမ္မကြံထန်တဲ့ပုထုဇဉ်ဒီကံပုထုဇဉ်ကိလေသာထူပြောတဲ့ပုံကိုယ်တွေလှုပ်တာဟုတ်လားအနရိယဖြူရှင်တန်ရှင်တဲ့လူတွေမလို့ဘူးအနတ္တတန်ဟိတာအကျိုးမဲ့ခြင်းနဲ့ဆက်ရှင်ဟုတ်လားအဲ့တော့သူတို့နှစ်ခုမှာဘယ်အချက်သွားတူတုံဆိုတော့အနရိယအနတ္တတန်ဟိတံဆိုတဲ့နှစ်ချက်တော့သွားတူတယ်ဟုတ်လားအရိယာတွေမလို့ဘူးအကျိုးမရှိဘူးဆိုတာချင်းကြတော့တူတယ်အတ္တကိလမထဒုယောဂကြတော့ဒုက္ခံဆိုတာကကွဲပြားသွားတယ်အတ္တကိလမထဒုယောဂအကျင့်ကိုခီနံယုံညံ့တယ်လို့မပြောဟုတ်လားကာမံကြမ်းတမ်းတယ်လို့လည်းမပြောဘူးပုထုဇဉ်ဒီကပုထုဇဉ်တို့ရဲ့အကျင့်တို့လည်းမပြောဘူးဒါပေမဲ့ပုထုဇဉ်တွေပဲအတ္တကိလမထမြေယောဂကိုကျင့်တာပါဟုတ်လားသို့တော့ဒီနေရာမှာအသုံးနှုံးလေးတွေကိုစိတ်ဝင်စားနေခြင်းတို့ဥစဉ်ကအသေးစိတ်ပြောပြတာနောက်ခုကဟောလူငယ်ပရိသတ်မဟုတ်လူကြီးတွေကြီးနားထောင်တာဆိုတော့စဉ်းစားကြရလေးဥစဉ်ကပြောပြတာဟုတ်လားအဲ့လိုမျိုးမကောင်းတဲ့အချက်တွေနဲ့ဝေဖန်ထောက်ပြပြီးတော့မြတ်စွာဘုရားကဒါဟာအယုတ်တရားတွေဖြစ်တဲ့ဒါကြောင့်ဒါကိုမကျင့်သုံးရဘူး။ဒါဖြင့်ဘလို့ကျင့်သုံးရမှာတော့ဆိုတော့အယုတ်နှစ်ပါးမလိုက်စားလမ်းသွားမိစိမ။ဟောမိစိမပရိပဒအကျင့်လမ်းကိုကျင့်သုံးရမယ်ပေါ့။အဲ့ဒါကိုကျတော့မြတ်စွာဘုရားကဘလို့ညွန်ပြတော့ဆိုတော့အေတိခောဘိက္ခဝေဥဘောအန္တိအနုပက္ခာမမိစိမပရိပဒတထာဂရေနအဘိတံဗုဒ္ဓသက္ခုကရဏီညာနာကရဏီဥပသမာယအဘိညာယသံဘောဓာယနိဗ္ဗာန်ယသံဝတ္တိဒီပါဠိတော်ဒီဘယ်ထဲမှာလဲတွေ့ဖို့တော့အေးဓမ္မစကြာလေးလည်းတွေ့ဦးရနော်ယခုပြောခဲ့တဲ့အစွန်တရားနှစ်ပါးကိုမလိုက်စားဘဲနဲ့ရှောင်ကျင်ပြီးတော့မြတ်စွာဘုရားကိုတော်တိုင်ထိုးထွင်းပြီးတော့တည်တော်မူထားတဲ့မေဇိမပရိပဒါလို့ဆိုတဲ့မဂ္ဂင်၈ပါးအစမြတ်တရားကိုကျင့်သုံးရမယ်တဲ့အဲ့ဒါမြတ်စွာဘုရားကကိုတော်မြတ်ထိုးထွင်းပြီးတော့တည်ထားတဲ့အဲ့ဒီမဂ္ဂင်၈ပါးအစမြတ်တရားလို့ဆိုတဲ့မေဇိမပရိပဒါကိုဘယ်လိုအမွန်းတင်ဂုံပြုတ်ပြီးတော့ဟောထားသလဲအဲ့ဒါလေးလည်းပဲပြောကြအောင်လေအဲ့ဒီမေဇိမပရိပဒါဆိုတဲ့အကျင့်ဟာဘလို့စွမ်းရည်တတ္တိတွေရှိတာတော့တနည်းအားဖြင့်ပေါ့ဟုတ်လားမေဇိမပရိပဒါလမ်းကိုရှောက်လို့ရှိရင်ဘလို့အကျိုးကျေးဇူးတွေရနိုင်တော့ဆိုတာကိုလည်းပဲဟိုတပြိုင်တည်းနားလည်သွားနိုင်နေပေါ့သက္ခုကရဏီညာနာကရဏီဥပသမာယအဘိညာယသံဘောဓာယနိဗ္ဗာန်ယသဝတ္တိ6မျိုးပြောထားတယ်သိကံနာတော့နော်သက္ခုကရဏီမြင်ရင်းကိုဖြူတတ်တယ်။ဟောမဂ္ဂင်၈ပါးအကျင့်မြတ်တရားကိုကျင့်မယ်ဆိုလို့ရှိရင်မေဇိမပရိပဒါလမ်းကိုရှောက်မယ်ဆိုရင်အမြင်ကျဲလာမယ်အမြင်ကြီးလာပဲ။နော်။ငိုတော့မှမမြင်ဘူးတာလေမြင်လာတယ်မြင်တယ်ဆိုတာဉာဏ်နဲ့မြင်တာကိုယဉ်ညွန်းတာပါ။ဟုတ်လား။ပဂရိမျက်ရှိဆိုတာကဘာမှသိပြီးတော့အစွမ်းတတိထက်မြက်လာတယ်လို့မဆိုနိုင်ဘူး။နော်တကယ်တမ်းကပဂရိမျက်ရှိနဲ့ဟောမြင်လို့မရတဲ့အရာတွေကလောကကြီးမှာပိုများပါလေ။ပဂရိမျက်ရှိနဲ့မြင်လို့ရတဲ့အရာဆိုတာအလွန်နည်းပါလေ။ဟုတ်လား။တဥ္ပ္ပါပြောတာတော့သက္ခုကရဏီမြင်ခြင်းကိုပြုတတ်တယ်။ဘာနဲ့မြင်မအောင်ဆိုဉာဏ်နဲ့မြင်ပဲပေါ့။သက္ခုကရဏီပြီးတော့ညာနာကရဏီသိခြင်းကိုပြုတတ်တယ်။ဒီကတော့ကမသိသေးတာတွေသိလာမယ်။ဟုတ်လား။ဒီကတော့ကမစဉ်းစားဘူးတာတွေစဉ်းစားတတ်လာမယ်။တော့အသိဉာဏ်တွေပို့ပြီးတော့ကြီးလာမယ်ပေါ့။သက္ခုကရဏီညာနာကရဏီဥပသမာယရဲ့ငြိမ်းအေးမှုရှိလာတယ်။တော့လောဘဒေါသမောဟနှဲပါရံကနေတဖြည်းဖြည်းဟောစိတ်နှလုံးဟာအေးချမ်းပြီးတော့ဥပသမာယငြိမ်းအေးမှုဆိုတာကိုသိကြပေါ့ရမယ်။ဘယ်ကြီးချက်ပါအရှင်မြတ်တရားမေဇိမပရိပဒါလမ်းကိုရှောက်မယ်ဆိုလို့ရှိရင်ပေါ့။နော်သက္ခုကရဏီညာနာကရဏီဥပသမာယနော်ပြီးတော့ပါတယ်တော့အဘိညာယတဲ့အဘိညာယဆိုတာထူးသောဉာဏ်ဖြင့်သိမယ်လို့ပြောတာထူးသောဉာဏ်ဖြင့်သိတယ်ဆိုတာကတာမန်တရားသိတဲ့အတိကိုကျော်လွန်တဲ့အတိရောနော်ထူးတဲ့ဉာဏ်ဆိုမှတော့တရားသိတဲ့အတိမဟုတ်ဘူးပေါ့ဒီကံမှာတော့ဦးဇင်းတို့တရားသိတဲ့အတိက မြင်လိုက်တယ်ဆိုရင်ဒါယောက်ျားတွေမိန်းမတွေဒါကငါခင်တဲ့လူဒါကငါမခင်တဲ့လူဟုတ်လားငါသူပုဂ္ဂိုလ်တ attva ဖြစ်သူခင်သူမုန်းသူဒီလိုမျိုးပုဂ္ဂိုလ်တ attva အမြင်နေနဲ့သိကြအောင်ဟုတ်လားထူးတဲ့အတိဆိုတာအဲ့ဒီလိုအတိမျိုးကိုမဆိုလို့နော်သဘာဝတရားကြီးကိုမှန်မှန်ကန်ကန်နားလေတဲ့အတိမျိုးနော်ယုတ်တဲ့နန္ဒတိုးရဲ့သဘာဝဟုတ်လားမတည်ငြဲတဲ့အနေရှသဘောအကောင်းမဟုတ်တဲ့ဒုက္ခသဘောအစိုးမရမပိုင်တဲ့အနတ္တသဘောဒီခန္ဓာရဲ့သဘောဒီလောကရဲ့သဘောကိုအဲ့ဒါလို့မှန်မှန်ကန်ကန်သိလားတကယ်တမ်းကလောကဆိုတာယုံနံတို့ရဲ့အစုအဝေးပဲလေဟုတ်တယ်မဟုတ်လားလောကဆိုတာဘာလို့ယုံနံတို့ရဲ့အစုအဝေးတော့တတ္တဝါဆိုတာကပြည့်ညံ့ပဲတကယ်ကတော့ဒီယုံနံကိုပဲတတ္တဝါလို့ခေါ်တာပေါ့တကယ်ကတတ္တဝါရဲ့လို့မရှိဘူးပေါ့ဟုတ်လားအေးအဲ့ဒီယုံနံဆိုတာကလည်းပဲနော်ဘာဖြစ်လို့မှသူကတည်မြဲမှုမရှိတဲ့သဘောဝတရားတွေဘယ်ယုံနာမှဤနေတယ်မြင်နေတယ်ဆိုတာမရှိဘူးဖြစ်ပြီးရင်မရှိတော့ဒါမှဖြစ်เสียအကြောင်းတရားတွေရှိတဲ့အတွက်ကြောင့်ထပ်ပြီးတော့ဖြစ်တယ်ဖြစ်ရင်လည်းနောက်ထပ်ဖြစ်เสียအကြောင်းတွေကိုဖန်ထားခဲ့တဲ့သဘောလေးရှိတယ်ပေါ့နောက်တကူတော့ဖြစ်เสียအကြောင်းတရားတွေအများကြီးလှုပ်ထားတာရဲ့အရှိန်အောင်လည်းပဲဆက်ဖြစ်နေတာတွေရှိတယ်ပေါ့သဘောပေါက်လားအေးအဲ့တော့ဒီယုံနာဆိုတာဖြစ်เสียအကြောင်းရှိလို့ဖြစ်တယ်ဒါပေမဲ့တည်မြဲနေတာမဟုတ်အဲ့လိုတည်ခြင်းမြဲခြင်းမရှိဘူးဆိုတော့သဘာဝလက္ခဏာနော်အနိစ္စလက္ခဏာတာမဉ္ဇလက္ခဏာဒါတွေကိုနားလည်လာတယ်ဟုတ်လားသူသောဉာဏ်ဖြင့်သိတယ်ဆိုတာတည့်တယ်ပြောရင်အနိစ္စဒုက္ခအနတ္တကိုသိတဲ့ဉာဏ်ကိုပြောတာဝိပဿနာဉာဏ်ကိုပြောတာဟုတ်လားအဲ့တော့သက္ခုကရဏီမြင်ခြင်းကိုပြုတတ်တယ်ဉာဏ်ကရဏီတည်ခြင်းကိုပြုတတ်တယ်ဥပသမာယမြင်မှုကိုရစေပဲအဘိညာယဝိပဿနာဉာဏ်လို့ဆိုတဲ့သူသောဉာဏ်ဖြင့်သိတယ်ဆိုတဲ့အနေအထားမျိုးကိုရရှိမယ်။ပြီးတော့တန်ဘောဓာရတယ်။တန်ဘောဓာရဆိုတာကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အသည့်နောက်ထုကေမြင့်မြတ်တဲ့သစ္စာလေးပါးကိုထုထွန်းပြီးတော့သိတဲ့မဉ္ဇဉ်လေးပါးဖြင့်သိတာကိုတန်ဘောဓာရလို့ပြောတာ။သူကတော့အမြင့်မြတ်ဆုံးဉာဏ်လေးပေါ့ဟုတ်လား။အဲ့ဒီလိုထုကေတဲ့မြင့်မြတ်တဲ့ဉာဏ်လေးကိုလည်းပဲရမယ်တဲ့မြတ်စွာဘုရားကကိုတော်မြတ်ထုထွန်းပြီးတော့သိထားတဲ့မဂ္ဂင်၈ပါးအချက်မြတ်တရားမင်းဒီမှာပြိပ္ပာလမ်းကိုရှောင်မယ်ဆိုလို့ရှိရင်ဟုတ်လားနောက်ဆုံးနိဗ္ဗာန်ရနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရင်းအလုံးကသဝတ္တတိဖြစ်လိမ့်မယ်အကျိုးကျေးဇူးဘယ်နှမျိုးလို့ရှောင်မျိုးယခုနကကာမတုခ္ခလိကလူယောဂရဲ့အပြစ်အတ္တကိလမထလူယောဂရဲ့အပြစ်အဲ့ဒါကိုပြပြီးတော့အဲ့ဒီအပြစ်ရှိတဲ့လမ်းတွေကိုမလျှောက်ဖဲနဲ့အခုလိုအကျိုးကျေးဇူးအလုံးများပြားတဲ့မင်းဒီမှာပြိပ္ပာအကျင့်လမ်းကိုရှောင်ရမယ်သာကိုပဲဦးဇင်းတို့စတော်ဘုရားကြီးကအယုံနှစ်ပါးမလိုက်စားလမ်းသွားမစည်းမာလို့ပြောတာအဲ့ဒီတစ်ချက်တည်းကိုပဲကျင့်သုံးနိုင်မယ်ဆိုရင်ဘာမှမချမ်းသာတဲ့အကြောင်းမရှိဘူးပေါ့ဟုတ်ရဲ့လားအဲ့တော့ဒီနေရာမှာဦးဇင်းတို့ဘက်ကြီးရပါအချင်းမြတ်တရားကိုကျင့်သုံးရမယ်ဆိုတဲ့နေရာပါစတော်ကြီးကတော့သူကဘက်ကြီးရှစ်ပါးလုံးကိုအသေးစိတ်ပြီးတော့သူမပြောဘူးနောက်ထပ်ပြောစရာတွေလည်းအများကြီးကျန်နေသေးလို့အချင်းချင်းတဲ့သဘောလေးဖြစ်ကောင်းဖြစ်မယ်ပေါ့ဘာကိုပဲပြောသွားလို့ဆိုတော့ဦးဇင်းတို့တမာဒိဋ္ဌိတလုံးနဲ့ကိုပဲပြောသွားဘာဖြစ်လို့လဲဆိုတော့လေတမာဒိဋ္ဌိကဖြစ်အောင်လုပ်နိုင်မယ်ဆိုရင်ကျန်တဲ့တမာသင်္ကပ္ပအမှုပြုတဲ့မဂ္ဂင်ခုနှစ်ပါးဟာအလိုလိုဖြစ်နိုင်မယ်တဲ့ဘာနဲ့ဥမာတူတော့ဆိုလို့ရှိရင်ယထာတွေကြီးရှစ်တွဲမှာခေါင်းတွဲကလာပုံမှန်ခုံမောင်းသွားမယ်ဆိုရင်နောက်တွဲခုနှစ်တွဲဟာလိုက်လာနိုင်မယ်လို့ဆိုရည်အဲ့လိုဥမာပေးတယ်အဲ့လိုပဲဦးဇင်းတို့မဂ္ဂင်ရှစ်ပါးယထာတွေကြီးမှာသမာဓိဖြစ်ဆိုတာခေါင်းတွဲကြီးနဲ့တွေ့တယ်။ဒါကြောင့်သူ့ကိုယ်သာလည်းရည်ရည်လေးလေးနားလည်အောင်ကြိုးစားပြီးတော့ဒီသမာဓိဖြစ်မဲ့ခင်ဖြစ်အောင်သာအားစိုက်ပြီးတော့ကြိုးစားရမယ်။ဟုတ်လား။အဲ့လိုမျိုးဆိုလို့ကြီးကသင်ပေးတယ်။အဲ့လိုဆိုရင်သမာဓိဖြစ်အောင်ဘယ်လိုလုပ်ရမလို့။ဟောသမာဆိုတာမှန်ကန်တာဒိဋ္ဌိဆိုတာအမြဲ။ဒါဦးဇင်းတို့အလေလမ်းကိုရှောက်ဖို့မေဇိမပရိပဒါလမ်းကိုရှောက်ဖို့မဲ့ခင်ရှင်ပါကိုပွားများဖို့ဒါစတင်ပြီးတော့စဉ်းစားရမယ့်အပိုင်းတွေပြောနေတယ်ဟုတ်လား။ဒါမဲ့ကြီးရှင်ပါမှာလဲတမာဒိဋ္ဌိကအရေးကြီးဆုံးဖြစ်တဲ့အတွက်ကြောင့်တမာဒိဋ္ဌိကိုအခုကိုင်ပြီးတော့ပြောရဲပေါ့အဲ့တော့တမာဆိုတာမှန်မှန်ကန်ကန်ဒိဋ္ဌိဆိုတာအမြင်မှန်ကန်တဲ့အမြင်အဲ့တော့တမာဒိဋ္ဌိဆိုတာဘာလဲဆိုတာ ਨੇ ပတ်သက်ပြီးတော့ယေရှုဘုရားကိုတော်တိုင်းအတိတ်ပဲဖွင့်ဆိုထားတဲ့ဒေသနာတွေအများကြီးရှိတယ်အထူးသဖြင့်ဦးဇင်းတို့မဟာသတိပဌာနာသုတ်တန်ကြီးမှာတမာဒိဋ္ဌိဆိုတာဘာကိုပြောတာတုန်းဆိုတာကိုယေရှုဘုရားဖွင့်ဆိုပြထားတယ်တမာဒိဋ္ဌိဆိုတာသစ္စာလေးပါးကိုသိတာကိုတမာဒိဋ္ဌိလို့ခေါ်တယ်တဲ့။ဟော နော်ဘာကိုသိတာသစ္စာလေးပါးကိုသိတာနော်ဒီခန္ဓာကိုယ်ကြီးဟာဆင်းရဲတဲ့တရားမြတ်လာဖြစ်တယ်လို့သိရမယ်အဲ့ဒါသမာဓိဋ္ဌိဒုက္ခသစ္စာကိုသိရနော်ခန္ဓာဟာကောင်းတဲ့သဘောမဟုတ်ဘူးဒါအမှန်တရားပဲကောင်းတဲ့သဘောမဟုတ်တာကိုကောင်းတဲ့သဘောမဟုတ်ဘူးလို့သိချင်းသိနေတယ်အဲ့ဒါသမာဓိဋ္ဌိနော်အခြေတဝန်ရှိနေခြင်းလေဆိုရင်တော့ပဋိသင်္ဍေအိုနာတိဟုလေးတွေရင်းမြစ်ဒုက္ခဖြစ်၏မချင့်ရှင်တွဲချစ်သူကွဲနှင့်လူလဲမရအချင်းပြန်သောပင်စဥပါဒနခန္ဓာသစ္စာဒုက္ခမှမောလာ၏ဟုတ်လားပါဠိတော်လေးနဲ့အညီဆိုတော့ဘုရားကြီးရေးထားတာပါပဲဒါလေးတွေကိုရွတ်ဆိုရင်လည်းအတန်ရဲ့နောက်ကိုညံလိုက်ပြီးတော့စဉ်းစားဆင်ခြင်ရဘဲလို့ဆိုလို့ကြီးကအဲ့လိုနီလံပေးတယ်ဟုတ်လားပဋိသင်္ဍေအိုနာတိဟုလေးတွေရင်းမြစ်ဒုက္ခဖြစ်၏ဒါဟာဒုက္ခပါလို့ဘယ်သူမှအကြောင်းပြချက်ခိုင်ခိုင်လုံလုံနဲ့ညင်းချက်မထုတ်နိုင်ဟုတ်လားပရိသတ်တွေနေရတဲ့ကိစ္စဟုတ်လားအိုရတဲ့ကိစ္စနာရတဲ့ကိစ္စပျက်စီးသေးဆုံးရတဲ့ကိစ္စဟုတ်တယ်မဟုတ်လားပရိသတ်တွေဥနာတိဟုလေးတွေရင်းမြစ်ဒုက္ခဖြစ်၏ဒီအချက်လေးချက်ကိုပဲပြပြနေနေသဘောပေါက်ရင်ဘဝဒုက္ခမြတ်တာဖြစ်တယ်ဆိုတာဘာမှလက်မခံနိုင်ကြမရှိဟုတ်တယ်မဟုတ်လားဝေကြီးနေလဲကာကွယ်လို့မရတတ်ထားတဲ့ပညာနဲ့လဲကာကွယ်လို့မရပါနဲ့မှာကာကွယ်လို့မရဖြစ်လာတဲ့သရဝတိုင်းညီတို့မျှတို့ခံကြရရတယ်ပရိတန်ဒီအိုနာတိဟုလေးတွေရင်းမြစ်ဒုက္ခဖြစ်ဒါအရင်အမြစ်ကြတဲ့ဒုက္ခကြီးလေးပါဟုတ်လားမချစ်ရှင်တွေချစ်သူကွဲနဲ့ဟောဒီဒုက္ခတွေကိုပြောတဲ့နေရာမှာဦးစင်းကတော့စိတ်ဝင်စားတယ်ဘယ်လိုလူမျိုးမှရှောင်လို့မရတဲ့ဒုက္ခကိုမြတ်စွာဘုရားဟောတာမချစ်ရှင်တွေချစ်သူကွဲနေမချစ်တဲ့ဘူတွေနဲ့အတူတူနေရတဲ့ဒုက္ခဟာတထေးတွေလည်းရှောင်လို့မရအနာရှိတဲ့လူတွေလည်းရှောင်လို့မရဘယ်လိုလူသားမှရှောင်လို့မရလူရည်လို့ဖြစ်လာလို့ရှိရင်မချစ်တဲ့လူနဲ့နော်အတူတူနေရတဲ့ဆိုတဲ့ဒုက္ခအနေနဲ့အများရှိနေကြတယ်အဲ့ဒါဆင်းရဲတယ်လို့ပြောမလားချမ်းသာတယ်လို့ပြောမလားမချစ်ရှင်တွေပြီးတော့ဟောတယ်ချစ်သူကွဲနေအတူတူနေခြင်းနဲ့လူနဲ့မနေရတဲ့ဒုက္ခလူတိုင်းမှာရှိတယ်လူတိုင်းမှာရှိတယ်ကြွချက်မသားဟုတ်လားဒါကြောင့်လူတိုင်းပြည့်ကြုံရမယ့်ဒုက္ခငြင်းလို့မရအောင်မြတ်စွာဘုရားဟောထားတယ်လို့များဟောထားတယ်လို့များတောင်ထင်ရမလို့ရှိရောဟုတ်လားမချင်းရှင်တွေချစ်သူကွဲနဲ့လူလည်းမရဟောဒီဒုက္ခလည်းလူတိုင်းမှာမရှိဘူးလားရှင်တော့ကိုဖြစ်တင်တာတွေဖြစ်တာပဲများပါတယ်ကိုလူကျင်တာတွေမရတာပဲများပါတယ်ဟုတ်လားလူလည်းမရအကျဉ်းပြမယ်ဆိုရင်တော့ပင်စဥပါဒနခန္ဓာသစ္စာဒုက္ခမှာမဟုတ်လားဥပါဒံတရားတို့ရဲ့အာယုံဖြစ်တဲ့ဒီခန္ဓာ၅ပါးဟာဒုက္ခပါပဲလို့ဒါအကျဉ်းချုပ်ဒုက္ခတွေကိုရည်တွက်လို့မကုန်နိုင်လို့မို့အကျဉ်းချုပ်ပြီးတော့မြတ်စွာဘုရားပြောလိုက်တာပရိသတ်ပေါင်းသူတော်ကောင်းတို့ဦးရှင်တို့တွေကတမာဒိဋ္ဌိဖြစ်အောင်ကြိုးစားမယ်ဆိုရင်နံပါတ်၁ဒီခန္ဓာကိုယ်ကြီးဟာအကောင်းမဟုတ်ဘူးဆိုတာကိုမှန်မှန်ကန်ကန်သိရမယ်ပေါ့အဲ့ဒီသိတဲ့အသိကိုလည်းပဲပွားများရမယ်ပေါ့ဟုတ်ရဲ့လားအေးဒါကြောင့်ဦးဇင်းတို့တရားရှုမှတ်တယ်သတိပဋ္ဌာန်ဘာဝနာပွားတယ်မဂ္ဂင်ရှင်မပွားတယ်ဆိုတာကိုယ်ခန္ဓာကိုယ်ကြီးကိုတတိထားတာတတိထားရင်အဖြစ်ခန္ဓာကြီးဟာမကောင်းဘူးဆိုတဲ့အမှန်ကိုသူမသိရဘူးလားသိတယ်အဲ့လိုသိပြီဆိုတာနဲ့ဟောတမာတိတိအမြင်မှန်နေရရင်တန်လာတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဟုတ်လားမတည်မြဲတာကိုသိခြင်းဖြင့်အကောင်းမဟုတ်တာကိုတိတိပြည့်တိလာပြီဆိုရင်ဒါဒုက္ခသစ္စာကိုတဖြည်းဖြည်းနဲ့မဖြစ်လားသဘောပေါက်လာတယ်နားလည်လာတယ်ဟုတ်လားတရတိတိကိုရှင်းပြတာနော်အဲ့ဒါတော့ပဲဦးရှင်တို့မကောင်းတဏ္ဍလောဘမှန်မှုသစ္စာသမှုရိယမှန်မို့လားလူကျင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့လောဘသည်ဒုက္ခအလုံးကိုဖြစ်စေတဲ့တရားဖြစ်တယ်လို့သိရမယ်အဲ့ဒါတမာဒိဋ္ဌိနော်လောဘဖြစ်ရင်ဒုက္ခဖြစ်မှာပဲလို့သိရမယ်လောဘဟာချမ်းသာခြင်းရဲ့အကြောင်းမဟုတ်ဘူးဆင်းရဲခြင်းရဲ့အကြောင်းဖြစ်တယ်ဒါကိုပါလို့မလို့သိရမယ်အဲ့ဒါကိုသိခြင်းသိနေပြီလေဒါတမာဒိဋ္ဌိဖြစ်နေတာတမာဒိဋ္ဌိဖြစ်နေခြင်းသိပြီလေမဂ္ဂင်၈ပါးကိုပေါ်မြားရောက်နေတယ်လို့ဆိုနိုင်မို့လားဆိုနိုင်တယ်ဟောနောက်ပြီးတော့ဦးဇင်းတို့ဒုက္ခချုပ်ငြိမ်းရာနော်တဏှာချုပ်ရာနိဗ္ဗာန်မှာတစ္ဆာနိရောဓမှာမောလားနိရောဓတစ္ဆာနဲ့ပတ်သက်ပြီးတော့အဲ့လိုစဉ်းစားတရမယ်အဲ့လိုသိရမယ်ဟုတ်လားနိဗ္ဗာန်ရောက်ကြောင်းကောင်းသောအတိကောင်းပြီအကျံကောင်းကံဆိုပြောကောင်းသောအပြုကောင်းမှုတည်းမွေကောင်းရေလုံးလားကောင်းထတတိကောင်းပြီတည်ကြည်ဤရှင်းမြည်တွင်မြည်မကမမောလာ ဒီမဂ္ဂင်၈ပါးအကျဉ်းလန်းကိုရှောက်မှသောတော်ကလောဘချုပ်ရနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်လို့မဂ္ဂင်၈ပါးရဲ့ရှင်ရည်တက်တည်ကိုလည်းပဲသိဖို့မလိုဘူးလားလို့လေဒါကဦးဇင်းတို့ဘာကိုအဓိပ္ပာယ်ဖွင့်နေတာလို့တမ္မာဒိဋ္ဌိကိုအဓိပ္ပာယ်ဖွင့်နေတာဟုတ်လားဒါကြောင့်ဒီတမ္မာဒိဋ္ဌိကိုဖြစ်စေခြင်းဖြင့်မဂ္ဂင်၈ပါးကိုပွားများအထုတ်မယ်ဆိုရင်အယုံလန်းနှစ်ပါးကိုလည်းပဲအဲ့ဒီအချိန်မှာရှောင်ကျင်ပြီးဖြစ်နေတယ်အလုံးတရားအကျိုးကျေးဇူးများတဲ့သကုကရဏီညာနာကရဏီဥပသမယပညာယသံဘောဓာယနိဗ္ဗာနာယလို့ဆိုတဲ့အကျိုးကျေးဇူး6မျိုးကိုဖြစ်ပေါ်စေမယ့်အလေအလတ်မဇ္ဈိမပရိပဒလမ်းကိုလည်းပဲရှောက်လန်းရာရောက်နေပြီလို့ပြောနိုင်မလားအေးအဲ့ဒါကိုပဲဦးဇင်းတို့အယုံနှစ်ပါးမလိုက်စားလမ်းသွားမဇ္ဈိမလို့ပထမအရဏဝိပင်ကတုတ်တမဟောထားတဲ့ချမ်းသာကြောင်းပထမချမ်းသာကြောင်းဒီလမ်းကောင်ဘယ်နှပါးတောင်ပြောမှာတော့6ပါးတောင်ပြောမှာနော်နောက်ပိုင်းကျတော့သူကယောရေးချူရေးတွေနဲ့ပတ်သက်ပြီးတော့ပဲပြောထားတော့အဲ့ဒါတွေကအချင်းကျုပ်လေးပြောလို့ရပါတယ်ဟုတ်လားခုလုံးလုံးစေကဒါလေးကရှင်းပြစရာအလွန်ကောင်းလို့အချိန်ကလည်းအလွန်ကြာလို့ဦးဇင်းတို့အကြေတဝန်ထိုက်တဲ့လောက်ပြောလိုက်တယ်ဟုတ်လားအယုံနှစ်ပါးမလိုက်စားလမ်းသွားမစီမနောက်ဦးဇင်းတို့ဒုတိယအရဏဝိပင်ကတရားတော်ရအောင်အဲ့ဒါကျတော့ဘာပြောထားတော့ဆိုတော့မမြောင်မစားမနှိမ်ညာတရားဟောဖို့ပြသက်စွာဘုရားကတော့ဘယ်လိုဟောတာတော့ဆိုတော့ဘုသာတဏ္ဍင်စဇင်ညာအပတာတဏ္ဍင်စဇင်ညာဘုသာတဏ္ဍင်စညတဝအပတာတဏ္ဍင်စညတဝနေဥတာရိယနအပတာရိယဓမ္မမေဝဘာတိယလို့အဲ့လိုမြတ်စွာဘုရားကတော့ဟောတယ်အတိပ္ပယ်ကဘာလို့ဆိုတော့ဘုသာတဏ္ဍင်စမြောက်ဖြင့်ပြောဆိုခြင်းကိုဇင်ညာသိရမယ်ဘယ်လိုပြောတယ်ဆိုတာမြောက်ပြောတာမြောက်ပြောတယ်ဆိုတာဘာလဲဆိုတာကိုသိရမယ်အပတာတဏ္ဍင်စဇင်ညာနှိမ့်ချပြောတယ်ဆိုတာဘာလဲအဲ့ဒါကိုလည်းသိရမယ်ဟုတ်ရှောင်ဘူးကြိုးစားတဲ့နေရာမှာအရင်သိအောင်လုပ်ရအောင်ပဲနော်မြောက်တယ်ဆိုတာဘာလဲနှိမ့်ချတယ်ဆိုတာဘာလဲဥဒ္ဒရဏေစညတဝအပဒရဏေစညတဝမြောက်ပင်ခြင်းနှိမ့်ချခြင်းကိုအဲ့ဒါလို့သိပြီးတော့မှနေဥဒ္ဒရိယနအပဒရိယမြောက်ပင်ပြီးတော့လည်းမပြောနဲ့နှိမ့်ချပြီးတော့လည်းမပြောနဲ့ဓမ္မမေဝဘာတိယတရားလေးကိုပဲပြောတယ်တဘာဝလေးကိုပဲပြောဒီအချက်ကဦးဇင်းတို့အများကြီးပြောနေတာရှိတယ်။မမြောက်တယ်နှိမ်နေဆိုတာဘာတော့ဆိုတာနဲ့ပတ်သက်ပြီးတော့အများစုကဒီအချက်ကိုမလိုက်နာနိုင်ကြဘူး။နော်ဦးဇင်းတို့လည်းပဲမလိုက်နာနိုင်ဘူး။မလိုက်နာနိုင်တိုင်းလည်းပဲဆင်းရဲရတယ်ဗော။ဒါကတော့တရားကတော့ဒီလမ်းကြောင်းသူ့သွားတာဗောလေ။ဆိုတော့လိုက်နာနိုင်ရင်ချမ်းသာပဲမလိုက်နာနိုင်ရင်ဆင်းရဲပဲ။ဟုတ်လား။အဲ့တော့မြောက်ပြင်ပြောဆိုခြင်းနှိမ့်ချပြောဆိုခြင်းကိုရှောင်ကျဉ်နိုင်ဖို့အတွက်ပထမမြောက်ပြင်ပြောတယ်ဆိုတာဘာလဲနှိမ့်ချပြောတယ်ဆိုတာဘာလဲကိုအရင်သိရအောင်ပဲဟုတ်လားအဲ့တော့ဦးဇင်းတို့ဒီနေရာမှာအလွယ်ဆုံးပြောရမယ်ဆိုရင်ဒါကလည်းပဲဦးဇင်းတို့မင်းကုန်းစတော်ဘုရားကြီးရဲ့ကျေးဇူးကြောင့်ဦးဇင်းတို့လည်းထိုက်တဲ့လောက်ပြောနိုင်တာပေါ့လေပါဠိတော်ကိုကြည့်ပြီးတော့ဆိုရင်အဲ့လောက်ကြီးရှင်းရှင်းလင်းလင်းမပြောနိုင်ဘူးရသော်ဘုရားဘာလို့များရင်ညွှန်းတာပါလဲဘာလို့များဆိုလိုတာပါလဲဆိုတာအများကြီးစဉ်းစားရတယ်ပေါ့မှားသွားမှလေလားလို့လည်းပဲစိုးရင်ရတယ်ပေါ့ကုစတော်ဘုရားကြီးကစဉ်းစားပြီးတော့ယူဆပြီးတော့တော့ခိုင်ခိုင်မာမာပြောပြထားတော့ဦးဇင်းတို့ကနောက်ကလိုက်ပြီးတော့ပြောရတာအလွန်အားရှိတယ်။ဟုတ်လား။အဲ့တော့ဆိုကြီးကသူကမြောက်ပြင်ပြောတယ်ဆိုတာဘာကိုပြောတာတော့နှိမ့်ချပြောတယ်ဆိုတာဘာကိုပြောတာတော့ဆိုရင်တဲ့ပုဂ္ဂလဒိဋ္ဌံကြာကြာမပြောဘူး။ဓမ္မဒိဋ္ဌံကြာကြာပဲပြောတာ။ဆိုကြပါစို့လူတယောက်ကတော်တော်တော်တယ်တော်တော်ကောင်းတယ်။မောင်ဖြူကတော်တော်ကောင်းတယ်လို့ဆိုကြပါစို့။အဲ့ဒါလို့ဆိုလို့ချင်းဟောဒီမောင်ဖြူကတော်တော်တော်တာပဲဒီလူကအတော်ကောင်းတဲ့လူပဲလို့ပြောရင်မနာပြောပါစေနဲ့အဲ့ဒါမြောက်ပင်ပြောဆိုရရောက်တယ်တဲ့ဘလောက်နုံညံသိငွေတော်တေချာစင်းသားနော်မောင်ဖြူတော်လို့မို့မောင်ဖြူတော်တယ်လို့ပြောလိုက်တာဟာမဖြစ်တော့မြောက်ပင်ပြောဆိုရရောက်တယ်တဲ့ဒါမင်းမြောက်ပင်ပြောဆိုရမရအောင်ဘလို့ပြောရမှာတော့အဲမောင်ဖြူတော်တယ်ဆိုတာကိုဘာကြောင့်မောင်ဖြူကိုတော်တယ်လို့ပြောတာရောမောင်ဖြူကသူများအသက်မတတ်ဘူးသူများပြည့်စုံမတရားမယူဘူးကမ္မကိစ္စဖောက်ပြန်မာရွှဆာမကျင်ဘူးဟောဒီလားရှိလို့မောင်ဖြူကိုတော်တယ်လို့ပြောတယ်လို့ဆိုကြပါစို့အဲ့လိုဆိုလို့ရှိရင်မောင်ဖြူကျင့်သုံးတဲ့မောင်ဖြူကိုလူတော်တယောက်ဖြစ်အောင်နော်ဥဆောင်ပေးမယ်သူ့ရဲ့ကျင့်စဉ်ဓမ္မကိုပဲရှင်းမပြောဆိုရမယ်။ဟောသူများအသက်မတတ်တာတော်တော်ကောင်းတဲ့အလုပ်ပဲ။ဟောမောင်ဖြူနဲ့သူများအသက်မတတ်ခြင်းကိုခွဲခြားပြီးတော့ပြောလိုက်တာ။တကယ်တကယ်ကအဲ့ဒါမှသဘာဝဆိုင်တာ။ဟုတ်တယ်မဟုတ်လား။မောင်ဖြူတော်တာအလကားတော်တာမဟုတ်ဘူးသူများအသက်မတတ်လို့တော်တာ။တော့မောင်ဖြူကတော်တာလားသူများအသက်ကိုမသက်ဖဲနဲ့ရှောင်ကျဉ်နိုင်တာကတော်တာလား ဒါပေမဲ့တရားတော်မှာဥယျာဉ်တို့ကြီးမွားနေတာကြတော့ဘုသူ့ကိုကြီးမွားမောင်ဖြူကိုကြီးမွားနေတာတကယ်ကြီးမွားခံရမယ့်တရားလေးကငုံနေတယ်သဘောပေါက်လားဟောဒါကြောင့်ပုဂ္ဂလလေးထံပြောလို့ရှိရင်တောက်ပင်ပြောဆိုရရောက်တယ်ဒါကြောင့်သူဘာလို့ကောင်းတာတော့ကောင်းတာတွေရှိလို့ကောင်းတယ်ဆိုရင်အဲ့ဒီကောင်းတာတွေကိုပဲကောင်းတယ်လို့ပြောရမယ်လူကိုကောင်းတယ်လို့ပြောလို့ရှိရင်တောက်ပင်ပြောဆိုရရောက်တယ်ဟုတ်လားအဲ့တော့စတော်ကြီးကဘယ်လိုလေးတောင်ပြောပြအောင်ဆိုကွန်ပျူတာတော်တော်ကောင်းတာပဲမောင်ဖြူကတော်တာပဲဆိုရင်နောက်ဆက်တွဲဒါကြောင့်အဲ့ဒီမောင်ဖြူကငါကရေစင်းနီးနေရတာအချစ်နေရတာဟောလောဘနဲ့အဆုံးသတ်သွားတယ်တဲ့ဟောသဘောပေါက်ရလားအဲမောင်ဖြူကောင်းတယ်လို့ပြောရင်လောဘနဲ့အဆုံးသတ်သွားတယ်မောင်ဖြူကိုကောင်းတဲ့လူတယောက်ဖြစ်အောင်နော်မောင်ဖြူကျင့်သုံးနေတဲ့တရားဓမ္မကပဲပို့လိုက်တာအဲ့ဒီတရားဓမ္မကိုသာချီးမွမ်းမယ်ဆိုရင်တော့ဘာလောဘမှဖြစ်စရာအကြောင်းမရှိဘူးသာမြောက်ပင်ပြောဆိုခြင်းကရှောင်းနေဆိုတာအဲ့လောက်ထိရှောင်းရမှာသဘောပေါက်ရဲ့လားဗျာအေးနောက်ဦးရင်တို့ကဲမြောက်ပင်ခြင်းကိုသဘောပေါက်ပြီဆိုရင်နှိမ့်ချခြင်းသူ့ကိုလည်းနည်းနည်းတော့ရိပ်မိပါရောပဲဟုတ်လားဆိုကြပါစို့မောင်မဲတယောက်တော်တော်ဆိုးတာပဲနော်တော်တော်ကိုမကောင်းတာပဲဆိုရင်မောင်မဲကဆိုးတယ်လို့ပြောရင်အဲ့ဒါနှိမ့်ချပြောရရောက်တယ်မကောင်းလို့မို့မကောင်းမှုပြောတာကိုပဲနှိမ့်ချပြောရရောက်တော့တယ်ဒါနဲ့မောင်မဲကဘာလို့မကောင်းတာတော့ဆိုတော့သူများအသက်တက်လို့မကောင်းဘူးလို့ပြောနေဆိုကြပါစို့အဲ့လိုဆိုရင်မောင်မဲကမကောင်းတာလားသူများအသက်ကိုတတ်တဲ့အမှုကမကောင်းတာလားသူများအသက်ကိုတတ်တဲ့အမှုကမကောင်းတာဟုတ်လားအဲ့လိုဆိုရင်သူများအသက်ကိုတတ်တာဟာမကောင်းဘူးလို့ပြောလိုက်လို့ရှိရင်ဒါဓမ္မသဘာဝလေးကိုပြောဆိုတာရောက်တယ်မောင်မဲမကောင်းဘူးလို့ပြောရင်တော့နှိမ့်ချပြောဆိုတာရောက်တယ်တဲ့အလွန်နှုံးညံ့သိမ်မွေ့တဲ့နောက်ကျင့်စဉ်လေးလို့မဆိုနိုင်ဘူးလားအဲ့တော့အဓိကတရားမတော်ဦးရှင်တို့လွယ်လွယ်မှတ်ရမှာကပုဂ္ဂလဒိဋ္ဌံမပြောမိအောင်ရှောင်ရမယ်ဓမ္မဒိဋ္ဌံပြောတဲ့အလေးအကျင့်ရှိအောင်ရှောင်ရမယ်ကောင်းတဲ့သူဘာလို့ကောင်းတာလဲကောင်းတာလို့လို့ကောင်းတာအဲ့လို့ဆိုရင်ကောင်းတာလုပ်တဲ့လုပ်ငန်းရှင်လေးကိုပဲရွေးပြီးတော့ချီးမွမ်းရမယ်မကောင်းတဲ့သူဘာလို့မကောင်းတာလဲမကောင်းတာလုပ်လို့မကောင်းတာအဲ့ဒါလူကိုကဲ့ရဲ့လိုက်မယ်ဆိုလို့ရှိရင်ရှုံ့ချရရောက်တယ်မောင်မဲတော်တော်ဆိုးတာပဲတော်တော်ညံ့တာပဲဒါကြောင့်အဲ့ဒီကောင်ကိုငါကြည့်လို့မရအောင်ဟောဘာနဲ့ဆုံးသတ်သွားဒေါသနဲ့ဆုံးသတ်သွားတယ်အကယ်၍သာမမဲရဲ့မကောင်းမှုကိုပဲအပြစ်တင်နေဆိုရင်ဒေါသဖြစ်เสียအကြောင်းမရှိဘူး။သူများအသက်သက်တာမကောင်းမှုရှင်ဘာဒေါသမှဖြစ်เสียအကြောင်းမရှိဘူး။ဟုတ်တယ်မို့လား။ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်တို့မြောက်ပင်ရင်ရှုပ်ချခြင်းကိုရှောင်ကျဉ်ခြင်းနဲ့ဆိုရင်ပထမမြောက်ပင်ရင်ဆိုတာဘာလဲ။ရှုပ်ချခြင်းဆိုတာဘာလဲဆိုတာကိုအရင်နားလည်ရအောင်မယ်။အတူတူပြောရမယ်ဆိုရင်တော့ပုဂ္ဂလဒိဋ္ဌံပုဂ္ဂိုလ်တရားကောင်းတယ်လို့ပြောရင်မြောက်ပင်တယ်။ပုဂ္ဂိုလ်တရားမကောင်းမှုလို့ပြောရင်နှိမ့်ချရရောက်တယ်။အဲ့တော့ကောင်းခြင်းမကောင်းခြင်းကိုဖြစ်စေတဲ့ဓမ္မနဲ့အတ္တမကိုသာလည်းချီးမွမ်းရမယ်၊ကယ်ရမယ်။ဓမ္မကိုသာလည်းချီးမွမ်းရမယ်၊အတ္တမကိုသာလည်းကယ်ရမယ်။အဲ့လိုတရားလေးကိုပဲကြည့်ပြီးတော့ပြောတာကိုဓမ္မမေဝဘာတေယတရားကိုပဲပြောတယ်ဆိုအဲ့ဒါကိုပြောတယ်။ဟုတ်ရဲ့လား။နောက်ဒါကြောင့်ပြည်သက်ပေါင်းသူတော်ကောင်းတို့မမြောင်မဆမနှိမ်ညာတရားဟောဖို့ပြဆိုအဲ့ဒါကိုပြောတာ။နောက်ပြောက်ပင်ခြင်းကိုရှောင်ရမယ်။ရှုံချခြင်းကိုရောင်းရမယ်တရားသာလေးကိုပဲပြောရမယ်တရားဆိုတာအမှန်ကိုပြောတာပေါ့နော်အမှန်ကိုထိအောင်ပြောနိုင်ရမယ်ပေါ့ခုလောကကြီးမှာတော့လူတွေဒီပြောဆိုတာတွေနဲ့ပတ်သက်ပြီးတော့ပြဿနာတွေတက်နေကြတာရှုပ်နေကြတာဟာဒီမြတ်စွာဘုရားရဲ့တရားတော်ကိုမလိုက်နာနိုင်လို့ခုပြောလိုက်တဲ့အဆုံးအမကိုမလိုက်နာနိုင်လို့လူတွေကပုဂ္ဂလဒိဋ္ဌိကြီးပြောကြတယ်တချို့ဆိုရင်ဘလောက်တိဆိုတော့ဆိုတော့ပုဂ္ဂလဒိဋ္ဌိတောင်မှန်မှန်ကန်ကန်မပြောပုဂ္ဂိုလ်ကမကောင်းပါပဲနဲ့ကိုကချင့်နေရင်ကောင်းတယ်လို့ပြောတာရှိရဲ့ဟောပုဂ္ဂိုလ်ကကောင်းနေပါလေနဲ့ကိုကမုန်းနေတာနဲ့မကောင်းဘူးလို့ပြောတာတောင်ရှိတယ်တော်တော်ဝမ်းနေကြကောင်းတယ်လောကကြီးကအကတိလိုက်ကြတယ်ဟောနော်ဓမ္မသဘောဆိုင်အောင်တွားဖို့ဆိုတာတော်တော်ကြီးဝေးနေသေးတယ်ဟုတ်လားပုဂ္ဂိုလ်ကတော့မှန်မှန်ကန်ကန်ဝေဝနာမျိုးမရှိဘူးအကတိလိုက်ပြီးတော့ကိုရဲ့ချစ်ချင်းကိုရဲ့မုန်းခြင်းကိုပဲကြည့်ပြီးတော့ဝေဝနာတော်ပေါ့ရလားအေးဒါတွေကဦးရှင်တို့နေပေအတီးတီးမှာအလွန်ရှုပ်ထွေးစွာဖြစ်နေကြတယ်လို့ထင်ပါတယ်ဟုတ်ရလားဒါကြောင့်ပြည်သက်ပေါင်းတော်တို့မမြောင်မဆမနှိမ်ညာတရားဟောဖို့ပြန်ဆိုတာတွေဟာလိုက်နာဖို့တော်တော်မလွယ်ပါဘူးတော်တော်ခက်ခဲပါလေဒါပေမဲ့မလိုက်နာရင်လည်းပဲဆင်းရဲမှာတော့အမှန်ပဲသူ့အတိုင်းတန်နဲ့သူဆင်းရဲမှုကိုဖြစ်စေလိုက်နာနိုင်မယ်ဆိုရင်တော့ရသော်ပြဟောတာကမှားတယ်ဆိုတာမရှိပါဘူး။ချမ်းသာကြောင်တရားပါ။တေချာပေါ့ချမ်းသာမယ်။ နော်ဘယ်သူကမှကိုယ်ကိုမုန်းစရာအကြောင်းမရှိဘူးကိုယ်စကားအကြောင်းနှောင့်တရစရာအကြောင်းလည်းမရှိဘူးမတရားတာဟာမကောင်းဘူးလို့ပြောတယ်တရားတာဟာကောင်းတယ်လို့ပြောတယ်ပုဂ္ဂိုလ်တ attva ကိုမပြောသဘောပေါက်ရလားအေးဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကောင်းတို့ဒုတိယအရဏဝိပင်ကတရားအလွန်တရားစဉ်းစားရမရှိဘူးလားရှိတယ်ဘယ်နှပါရှိသွားပြီတော့နှစ်ပါရှိသွားတယ်နော်အယုံနှစ်ပါမလိုက်စားလန်သွားမစီမနော်မမြောင်မစားမနှိမ်ညာတရားဟောဖို့ပြဟောနှစ်ပါရှိသွားတယ်နော်နောက်တတိယအရဏဝိပင်ကတရားသွားရအောင်ဆိုကြီးကဘလို့ကြီးပြတာတော့ဒုက္ခနှစ်ပါဉာဏ်ပိုင်းခြားပွားများဣဇတံဟောနော်ဒုက္ခနှစ်ပါဉာဏ်ပိုင်းခြားပွားများဣဇတံလောကမှာရှင်းတာဒုက္ခဆိုတာနှစ်မျိုးရှိရောအဲ့ဒါဘာလို့ဆိုတော့ဗဟိတဒုက္ခနဲ့ဣဇတဒုက္ခအဲ့ဒီဒုက္ခတွေကိုသိရမယ်နော်ဣဇတဒုက္ခဣဇတဒုက္ခအတွင်းဒုက္ခဆိုတာဘယ်လိုသဘောလဲဗဟိတဒုက္ခအပြင်ချမ်းသာဆိုတာဘယ်လိုလဲအဲ့ဒါကိုမြတ်စွာဘုရားကဘယ်လိုဟောပြတော့ဆိုတော့ဒုက္ခဝိနည်းစေရန်ဇင်ညာဒုက္ခဝိနည်းစေရန်ညတောဣဇတဒုက္ခမလို့ယုံစီရဟောဒုက္ခဝိနည်းစေရန်ဇင်ညာဆိုတာဘာပြောတာချမ်းသာဒုက္ခနဲ့ပတ်သက်ပြီးတော့မမှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ရပဲ။ဘယ်ချမ်းသာကဘယ်လိုဆိုတာပေါ့။ကိုယ်ဟာဆုံးဖြတ်နိုင်တဲ့အသိရှိရမယ်။တကယ်ပြောရရင်ဣဇဒဒုက္ခဆိုတာဘယ်လိုသဘာဝရှိလဲ။ဗဟိတဒုက္ခဆိုတာဘယ်လိုသဘာဝရှိလဲလို့ချမ်းသာခြင်းဆိုတာနဲ့ပတ်သက်ပြီးတော့မမှန်ကန်ကန်ဆုံးဖြတ်နိုင်တဲ့အသိကိုယ်မှာရှိရမယ်။အဲ့ဒီအသိရှိပြီးတော့မှဣဇဒဒုက္ခအတွင်းချမ်းသာကိုအနုယုံစီရအထောက်ရမယ်။အဲဗိဓာဒုက္ခကိုတော့အမထောက်ရဘူးလို့ဆိုလိုပြီးသားဖြစ်တယ်ဟုတ်။အဲ့တော့ဦးဇင်းတို့ဒီနေရာမှာဗိဓာဒုက္ခဆိုတာနဲ့အရင်စပြီးတော့ပြောမယ်လို့နော်။ဗိဓာဒုက္ခဆိုတာကစောစောကကာမဒုက္ခနဲ့ကနုယောကနဲ့နော်တော်တော်များများကြီးတူတယ်လို့ပြောရမှာ။ဟုတ်လား။မြင်လို့ဖြစ်တဲ့ချမ်းသာ၊ကြားလို့ဖြစ်တဲ့ချမ်းသာ၊နားရှုလို့စားသောက်လို့တွေ့ထိလို့ဖြစ်တဲ့ချမ်းသာအဲ့ဒါကိုဦးဇင်းတို့ဗိဓာဒုက္ခလို့ခေါ်ပါတယ်။ဟုတ်လားအဲ့ဒီဗဟိတဒုက္ခတည်းဘာကြောင့်မြတ်စွာဘုရားကသူ့ကိုအမထုတ်ရဘူးလို့ပြောရအောင်ဆိုတော့ဒုက္ခတွေနဲ့ရင်းပြီးတော့ဒုက္ခတွေနဲ့ပဲအဆုံးသတ်တယ်လို့ပင်မမှုတွေနဲ့ရင်းပြီးတော့ပဲပင်မမှုတွေနဲ့အဆုံးသတ်သွားလို့ဗဟိတဒုက္ခကိုမလိုက်စားရဘူးလို့ပြောတာဒါဆိုကြီးကတော့တော့အလွန်ရိုးရိုးရှင်းရှင်းလေးပြောတယ်ပေါ့ဆိုရပါစို့ခင်းနှစ်ခွန်းနဲ့စားလိုက်ရင်လည်းပဲဓမ္မတနပ်ပြီးပါအေးတဲ့ဒါပေမဲ့ယတ္တတနာနောက်ကောင်းကောင်းစားကျင်တာလေးကိုဗိဓာဒုက္ခကိုမှတ်မိုးပြီးတော့ငါကတော့၄ခွန်းနဲ့မှစားနိုင်မယ်၅ခွန်းနဲ့မှစားနိုင်မယ်ဆိုရင်တော့နှစ်ဆအလိုလိုရနိုင်တယ်တဲ့အလကားကြမှာမှမဟုတ်ဘဲဟုတ်လားဒါကြောင့်ဦးရှင်ကတော့တခါလေးအဲ့လိုရိုးရိုးလေးပြောတာလေးတွေကိုအရင်သဘောကျရတယ်ပေါ့နော်ဘဝမှာတရားစဉ်းစားကြည့်ပါအဲ့ဒီဒုက္ခတွေဟာအလကားမရပါဘာနဲ့ရင်းရတော့ဒုက္ခတွေနဲ့ရင်းရတယ်ပင်ပန်းမှုတွေနဲ့ရင်းရတယ်ဟုတ်လားနော်အကျိုးစားအထုတ်ပြီးတော့ယူရတယ်နော်ဒါတွေဟာကောင်းတာတွေကိုလှုပ်ဖို့အတွက်အချိန်တွေကိုခွဲဝေပေးလိုက်ရတယ်ခွန်အားတွေကိုခွဲဝေပေးလိုက်ရတယ်။ဒါကြောင့်ဗဟိတဒုက္ခအတွက်ပေးလိုက်ရတဲ့အရင်းအနည်းတွေကမနေဘူးပေါ့။တချို့ဆိုလို့ရှိရင်ဒီဗဟိတဒုက္ခကိုရလိုတဲ့အတွက်ကြောင့်တမာအာဇီဝကြာကြာရှာဖွေတာမျိုးမဟုတ်ဘဲနဲ့လောဘသိအာဇီလာပြီးဆိုရင်ဘိစာအာဇီဝနဲ့ရှာဖွေကြတာတွေမရှိဘူးလား။နော်ရပြီးရောဆိုပြီးတော့လုပ်ကြပြီပြောကြပြီတွေးကြပြီဆိုရင်တော့အဲ့ဒီဗိဓာဒုက္ခကိုရလိုတဲ့ချမ်းသာကတမလွန်ထိလိုက်ပြီးတော့အဲ့ဒါဒုက္ခတွေကိုဆက်ပြီးတော့ဖြစ်ရှင်ပါ။ဟောစဉ်းစားကြည့်နော်ဒုက္ခနဲ့စတယ်ပြီးတော့ဒုက္ခနဲ့ပဲဆုံးသွားတယ်။ဒါကိုရလိုတဲ့အတွက်ကြောင့်မဟုတ်တာလုံးမိမယ်ဆိုရင်တော့အလွန်ကြီးကျယ်တဲ့အနာဂတ်ဒုက္ခရှိနေတယ်ပေါ့။ဒါကြောင့်ဗိဓာဒုက္ခကအန္တရာယ်များတယ်ဘေးကြီးတယ်။ဒါကြောင့်မြတ်စွာဘုရားဗိဓာဒုက္ခကိုမလိုက်စားရဘူးလို့အဲ့လိုဟောတာ။ဟုတ်လား။ဒါလေးတွေကပြည့်တဲ့ပေါင်းတော်ကောင်တို့ဘောမှာအကူကအရိယသူတော်ကောင်းကြီးတွေလည်းမဟုတ်သေးနေတော့ပုထုဇဉ်ဘောမှာမမုန်းမှုတွေကတော့ရှိနေကြတာပေါ့ဟုတ်လားသို့တော်လည်းပဲအမြင်မှန်လေးနဲ့အသိမှန်လေးနဲ့ဩဒါရီယာအန္တရာယ်ရှိတယ်ဒါရီယာဒုက္ခတွေကိုများစေတဲ့အရာတွေညှတာဖြစ်တယ်ဆိုတာကိုမှန်မှန်ကန်ကန်စဉ်းစားတတ်ဖို့တော့မလိုဘူးလားလိုတယ်နော်အဲ့လိုစဉ်းစားခြင်းအပြင်ကိုယ့်ကိုယ်ကိုထိန်းချောင်းသွားမယ်ပေါ့ကိုယ့်ရဲ့အသိဉာဏ်ကဟုတ်လားကိုယ့်ရဲ့အတိညာကပဲကိုယ့်ကိုစောင့်ရှောက်သွားမယ်ပေါ့ဘေးရည်အန္တရာယ်ကြီးမသွားအောင်ဒုက္ခတွေများမသွားအောင်စောင့်ရှောက်ဒီဘိဓာဒုက္ခကိုရလိုတဲ့စိတ်နဲ့နှုတ်ကြွားကြရင်းနဲ့နော်အထုတ်ကြရင်းနဲ့ပြစ္ဆုတ်ပန်ခြင်းရဲ့တန်လျာခြင်းရဲ့ ။နမဆိုးနိုင်တဲ့ဆင်းရဲဒုက္ခတွေကိုရင်ဆိုင်သွားကြရတဲ့လူတွေအကြောင်းကိုတတဝါတွေရဲ့အကြောင်းကိုပြောမယ်ဆိုရင်ပြောလို့မကုန်နိုင်အောင်များပါလေ။အထူးမြတ်ဆုံးပြောရရင်တော့တော့ဘယ်လေးပုံမှာဒုက္ခရောက်နေကြတဲ့တတဝါတွေဟာအဲ့ဒီဘိဓာတခုဒုက္ခကိုရှာဖွေကြရင်းနဲ့ရောက်သွားကြတယ်လို့မပြောနိုင်ဘူးလား။ပြောနိုင်နော်။ချမ်းသာတခုမတ်မောမှုကြောင့်ပူပူရွာရွာဖြစ်သမျှတို့ဒုက္ခပင်လေကျဉ်ထက်ကျယ်သည်ရွေတိုင်းမမြောက်နိုင်ပါတကားဆိုတာလေဒါကိုပြောတာပါပဲဟုတ်လားဒီချမ်းသာလေးကိုရခြင်းလို့တကောက်ခေါက်လိုက်ရင်းနဲ့ကိုရခြင်းနဲ့ချမ်းသာသည်မရောက်ပါဘဲနဲ့ဒုက္ခပင်လေတဲ့ပဲတဝဲလေလေအချိန်ကုန်သွားကြတယ်အများကြီးမရှိဘူးလားရှိတယ်ဒါကြောင့်မြတ်စွာဘုရားကဒုက္ခဝိနည်းစီရခြင်းညာချမ်းသာခြင်းဆိုတာနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်တဲ့အတိရှိရမယ်ဒုက္ခဝိနည်းစီရညတောချမ်းသာဒုက္ခနဲ့ပတ်သက်ပြီးတော့ဗေချမ်းသာကဘယ်လောက်ဆိုတာမှန်မှန်ကန်ကန်သိတဲ့အသည့်ရှိပြီးတော့အစ္ဆတဒုက္ခအတွင်းချမ်းသာကိုအနုလုံစေရအမှန်မှအထောက်ရမယ်။ဟောအတွင်းချမ်းသာကိုဘာလုပ်ရမလဲ။အားထုတ်ရမယ်။အတွင်းချမ်းသာကဘာလို့ဆိုတော့အတူတုံးပြောရရင်တော့တရားကြောင့်ဖြစ်တဲ့ချမ်းသာ။နောက်အတွင်းကိုအာယုံပြုပြီးတော့ဖြစ်တဲ့ချမ်းသာ။အဲ့ဒါစတော်ကြီးကတော့သူကမျက်စီနဲ့မြင်အောင်ပြောတယ်ပေါ့။ဆိုရပါစို့တဲ့။အတွင်းချမ်းသာဆိုတာသမေမွေးခြင်းခြေတိလက်တိသွားအရေးအစရှိတဲ့32ခုဌာနကိုရှင်းပြပြီးတော့ဒါဟာပုဂ္ဂိုလ်တ attva ယောက်ျားမိန်းမမဟုတ်ပါလကားဆက်သုပ်ပွဲကုဋ္ဌာတအစုပါတကားလို့ကန့်ရှင်းသားလိုက်တယ်ဆိုရင်စိတ်ထဲမှာအီချမ်းမှုနော်စိတ်ထဲမှာငြိမ်းချမ်းမှုချမ်းသာဒုက္ခဆိုတာအထိုက်လျောက်ဖြစ်လာတယ်နော်အဲ့ဒါဒီအစ္ဆတဒုက္ခပဲဟုတ်လားမိမိခန္ဓာကိုယ်ကိုစိုက်ကြည့်ပြီးတော့ဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာပြောင်းလဲနေတဲ့အရာတွေလို့ဟောအနိစ္စသဘောကိုသိမယ်ဆိုရင်ဟောထိုက်တဲ့ငြိမ်းချမ်းမှုဆိုတာအဲ့ဒီအချိန်မှာမရဘူးလားရတယ်အဲ့ဒါဒီပါချမ်းသာအစ္ဆတဒုက္ခနော်အတွင်းကိုအကြောင်းပြုပြီးတော့ဖြစ်တဲ့ချမ်းသာဆိုတော့အပြင်ကိုအကြောင်းပြုပြီးတော့ဖြစ်တဲ့ချမ်းသာအဲ့ဒါဆိုတော့ကြီးကနော်သူ့စကလုံးလေးနဲ့သူကိုက်အောင်လဲပြောသေးတယ်နော်အပြင်ချမ်းသာဆိုတာကိုယ်နဲ့သိမ့်မဆိုင်ဘူးတဲ့အပြင်မှန်းဆန်တယ်တကယ်အရေးတကယ်ဘေးမှာကိုယ့်ဘက်သားလို့မဆိုနိုင်ဘူးဆိုတဲ့အတိတ်ပဲဟုတ်လားအတွင်းချမ်းသာသေးတာနဲ့ကိုကအာကိုရမယ်ချမ်းသာပြီးတော့သူတခုနှိုင်းရှင်ပြီးတော့ပြတာရှိသေးတယ်။အပြင်ချမ်းသာဆိုတာကိုတယောက်တည်းမပြီးဘူးတဲ့။အာယုန်တွေကိုမျောရတယ်အာယုန်တွေကိုရှာရတယ်။ကိုကကြည့်ကျင်နေပြီ၊ကံကြည့်နေရတာမရှိဘူးဆိုရင်ဒုက္ခရောက်ပြီတဲ့။သဘောပေါက်ရလား။ကိုကကြားကျင်နေပြီ၊ကြားစရာအတန်မရှိဘူး။ဟောကိုကြားကျင်တဲ့လူရဲ့အတန်တိုင်းနဲ့ကိုကကြားကျင်တာပေါ့။ကံအဲ့ဒီလူကမရှိဘူးဆိုရင်ကိုကြားလို့မရ။အဲ့လိုဆိုရင်အလိုမကျတဲ့ဒုက္ခပါဝင်လာတော့သူနှိုင်းရှင်ပြတာကအပြင်ဒုက္ခဆိုတာကိုတယောက်တည်းမပြီးဘူးကိုတယောက်တည်းမပြီးတဲ့အတွက်ကြောင့်မျောလင်းရတဲ့သဘောရှိတယ်တောင့်တရတဲ့သဘောရှိတယ်ဖြစ်မလာဘူးဆိုရင်အလိုမကျရတဲ့ဒုက္ခရှိလာတယ်အစ္ဆတဒုက္ခဆိုတာကိုတယောက်တည်းပြီးရင်တဲ့အလွန်လက်တွေ့ကြရတဲ့ဟောပြောချက်လို့ဦးရင်ထင်ပါတယ်ဆိုရရဘယ်လိုပြောလို့ဆိုတော့ညတရင်တို့ထပြီးတော့တဲ့ကိုယ့်ရဲ့ခန္ဓာကိုအာယုံလေးစားလိုက်မယ်ထိုက်တဲ့နဲ့ချမ်းသာဆိုတာရသွားဘယ်ဖို့မှမလို့ဘူးဘယ်အာယုံမှမလို့ပြပကယူပါယုံတတ်တဲ့ယုံကိုရည်ညွှန်းပြောတာဟုတ်လားအေးဒါကြောင့်ပိဿောပေါင်းတို့ကောင်းတို့အစ္ဆတဒုက္ခနဲ့ဘိဓာဒုက္ခအရင်တွေ့ခြင်းနဲ့မတူဟုတ်လားဒုက္ခနဲ့ပုံခြင်းနဲ့မတူဒါကြောင့်မြတ်စွာဘုရားကအစ္ဆတဒုက္ခကိုသာလေကြိုးစားပြီးတော့ရှာဖွေရမယ်ထူထောင်ရမယ်လို့ဟောတာဟုတ်လားဒါကိုပဲဦးဇင်းတို့ပိဿောပေါင်းတို့ကောင်းတို့ဒုက္ခနှစ်ပါးဉာဏ်ပိုင်းချပွားများအစ္ဆတာလို့ပြောတာတဲ့တဲ့ပြောရရင်တော့ကိုယ်ခန္ဓာရဲ့သဘာဝတရားတွေကိုကိုယ်ကိုယ်တိုင်အမှန်တိုင်သိအောင်ကြိုးစားရင်းဖြင့်အစွဲနဲ့ဥပါဒံတရားတွေနေဝါရမတစ်ဆင့်ဖြစ်ပေါ်လာတဲ့ချမ်းသာကိုရအောင်ရှာကြရမယ်လို့ပြောတာဟုတ်ရဲ့လားအဲ့တော့ရှင်တို့ချမ်းသာစွာနေကြောင်းဒီလံကောင်း6မျိုးတည်းကဒါ3မျိုးပြီးသွားပြီပေါ့နော်ဒီဒါကတော့အဓိကကြားတယ်လို့ဆိုရမှာပေါ့နော်အယုံနှစ်ပါးမလိုက်စားလန်းသွားမရှိမှမမြောက်မစားမနှိမ်ညာတရားဟောဖို့ပြဒုက္ခနှစ်ပါးဉာဏ်ပိုင်းခြားပွားများအစ္ဆတာတဲ့ဒါတွေကဥရှင်တို့အလွန်မှအရေးပါတဲ့နေနေပေါ့နောက်ထပ်3နည်းကြံနောက်ထပ်3နည်းကြံတော့စိတ်ဝင်စားစရာကောင်းတာကဘာလဲဆိုတော့ပြောရေးဆိုရေးနဲ့ပတ်သက်ပြီးတော့ပဲစတဲ့ဟောတာဟောဆိုတော့ကမမြောက်မစားမနှိမ်ညာတရားဟောဖို့ပြဆိုတာလေအပြောပဲနော်တန်သုံးပါးရှိတဲ့နှစ်ကဝစီကံကို၄မျိုးဟောတာလေဒါစိတ်ဝင်စားတယ်မကောင်းဘူးလား။ဒါကြည့်ချင်းအဖြစ်ကိုကိုယ့်ရဲ့ပါဇက်ကတွတ်တော့ပြောနေပြီ။ပါဇက်နဲ့ပတ်သက်ပြီးတော့အမားတွေအလွန်များနေပြီဆိုတာကိုခံမှန်းလို့ရနိုင်တယ်ဟုတ်။မှားနိုင်ကြည်တွေများလို့မဟုတ်အများကြီးဟောထားတယ်လို့ဦးစင်ကတော့ထင်တာပဲ။အဲဒီကမာကြီးကစဉ်းစားကြည့်နော်။အဲ့တော့ဦးစင်တော့နောက်ထပ် တတိယမြောင်မြတ်အဲသရုပ်ထမြောင်မြတ်စွာဘုရားဟောတယ်။နောက်ချမ်းသာကြောင့်တရားကျတော့ဘာပြောတော့မျက်မှောင်မျက်ွယ်ဤနှစ်တွယ်ဆိုးပွဲတည်တယ်လား။နော်ရဟောဝါဒနဗ္ဗတိယနတ္တမုခကိဏံပနေတဲ့။နော်ရဟောဝါဒမျက်ွယ်မှာသူများမကောင်းကြောင်းပြောတဲ့စကားများကိုနဗ္ဗတိယမပြောဘူးတဲ့။ဟုတ်လား။နော်နတ္တမုခကိဏံပနေတမုခသူ့ရဲ့ရှေ့မှာမျက်မှောင်မှာကိလံရှုချတဲ့စကားကိုလည်းပဲအဘတရားမပြောရဘူးတဲ့ဒါတွေကအလွန်အန္တရာယ်ရှိတယ်လို့ထင်တယ်နော်ရှေ့တယ်ရှုချတဲ့စကားပြောမယ်ဆိုရင်တော့တောက်လျှောက်ကိုပဲရံဖြည့်ရစရာအကြောင်းရှိတယ်ဟုတ်ဘယ်တော်ဘာဖြစ်ဖြစ်အတ္တဥရှိပြီးတော့နေတာဖြစ်တဲ့တွေ့ကြောင်ကိုယ့်ကိုယ်ကိုတော့ကောင်းတယ်လို့ထင်ကြတာရှိပဲကိုယ့်ကိုယ်တော့မှားတာတွေလုံးတော့မှလုတ်တဲ့လုံးလုတ်တယ်လို့ထင်ကြတဲ့လူတွေကြီးပဲကိုယ်လုတ်တဲ့အလုတ်ကိုမှန်တယ်လို့ပြောဖို့မှန်တယ်လို့မပြောနိုင်အောင်တော့မှလုတ်တဲ့တယ်လို့ပြောဖို့အတွက်အကြောင်းပြချက်ကိုသိရှိနေကြတဲ့လူတွေကြီးပဲဟုတ်တယ်မဟုတ်လားအဲ့တော့အတိတ်ဘက်ကပါတော့မကောင်းမှုလို့တော့တော့မပြောနိုင်နဲ့ဟုတ်လားမကောင်းမှုလို့ပြောခြင်းသည်တောင်းလျှောက်တုံ့ပြန်ခံရမယ်အချက်ပဲဟုတ်တယ်ကြောင့်ပိဋကပေါင်းသူတော်ကောင်းတို့ကိုရင်းစားရမယ်ပေါ့ကိုကိုမကောင်းမှုလို့ပြောရင်ကိုကိုခံနိုင်မလားဟုတ်တယ်မဟုတ်တယ်မှန်တယ်မှန်တာကနောက်တစ်ချက်လောလောဆယ်တော့ရှူရှူရှဲရှဲနဲ့ဒေါသအရင်ထွက်လာမယ်ဟုတ်တယ်မဟုတ်လားပြောတာကလည်းပဲမကောင်းမှုလို့ပြောလို့ရှိရင်သူ့ကိုမကောင်းတာတွေကိုပြင်နေခြင်းလို့စေတနာနဲ့ပြောတာကရှားတယ်။နှိမ့်ချလို့တဲ့သဘောနဲ့မင်းလူငင်းတယောက်ပဲဆိုတဲ့အမျိုးနဲ့မကြည်နဲ့လို့မုန်းလို့ပြောကြတာပဲများတယ်လေ။အဲ့ဒီလိုခံစားချက်ပြီးနေကိုကပြောနေပြီဆိုတဲ့ကိုကလည်းတော်တော်ကိုမဟုတ်တော့အဲ့တော့တစ်ဖက်လူကငါမင်းကိုစေတနာနဲ့ပြောတာပါလို့ဘလောက်ပဲပြောပြောဘာမှလက်ခံစရာအကြောင်းလက်ခံနိုင်စရာအကြောင်းမရှိဘူးပေါ့ဟုတ်လားအဲ့တော့သူကပြန်ပြီးတော့ဘာဖြစ်မလို့ဒေါသနဲ့တုံ့ပြန်နေပြီ။ဒါကြောင့်ရှိရင်ရှုံချတဲ့စကားပြောတာအလွန်အန္တရာယ်ကြီးတယ်။အခမသိရင်အသက်တောင်ရှုံနိုင်တယ်ဟုတ်တယ်မဟုတ်လား။အေးဒါကြောင့်နောက်တံဘုခခိနာမင်းနေရှိရင်ရှုံချတဲ့စကားကိုမပြောအောင်။သဟောဝါဒနဗ္ဗတေယ။ကိုယ်ရမှာမကောင်းနဲ့မပြောအောင်။ဒါကတော့ဒကာမတို့အရှင်တို့တော်တော်များများကလွန်ကျူးနေကြတယ်လို့ထင်ပါတယ်။နော်သူများအကြောင်းပြောလိုက်ရင်တော့များသောအားဖြင့်မကောင်းကြောင်းပြောရမှာပဲဒီတစ္ဆက်ကအရာသာကတွေ့ရ။မကောင်းတာပြောရရင်အရာသာမတွေ့ဘူး။အဲ့ဒါဘာဖြစ်လို့လဲဆိုတော့မကောင်းတဲ့စိတ်တွေတက်ခံရှိနေတော့။တော့သူများမကောင်းတာကိုပဲကိုယ့်ရဲ့စိတ်ထဲကနော်သဘောချနေတဲ့သဘော။နော်သူများကောင်းတာကိုမုရိဒာမဖြစ်နိုင်။မပြောနိုင်။ဒါကိုနှုတ်အရာသာခံပြီးတော့မဆိုနိုင်ဘူး။ဟုတ်လား။ဒါကြောင့်ကိုယ်ရပြောပြီဆိုရင်ဒကာမတို့အရှင်တို့တွေကဘယ်လိုစကားတွေပဲထွက်လာ။မကောင်းဆုံးနေပဲထွက်လာတကယ်ဆိုရင်လူတယောက်ဟာမကောင်းတာတွေကြီးနဲ့တိဆောက်ထားတာမဟုတ်မကောင်းတာတွေကြီးရှိတာမဟုတ်ကိုကသာပြောခြင်းတပါဆိုရင်ကောင်းတာတွေလည်းပဲအထိုက်လျောက်တော့ရှိနေကြပါလေတိုးတော့အဲ့ဒီကောင်းတာတွေကိုမျက်ကွယ်ပြုတ်ပြီးတော့မကောင်းတာတွေကိုမှရွေးချယ်ပြီးတော့ပြောကြတာလူရဲ့တဘာဝပါဟုတ်ရဲ့လားကောင်းတာတွေအများများပြီးတော့မကောင်းတာတွေနည်းနည်းရှိတာကိုတောင်းမှကောင်းတာတွေအများကြီးကိုတကယ်ကိုမမြင်ခြင်းဟန်ဆောင်ပြီးတော့မကောင်းတာလေးနင်းနေကူမှမြင်ဖြစ်အောင်မြင်ပြီးတော့ပြောကြရတယ်ဗော။ဒါပဇုအကြောင်းလေးကိုပြောနေတာ။ခိုးအကြောင်းကိုပြောနေတာ။ဟဲ့ဒါကမှတို့အရှင်တို့ဒီတိုင်းပဲ။ဟုတ်လား။အဲ့တော့ကိုယ်ရမှာသူများအကြောင်းမကောင်းပြောပြီးဆိုရင်ကိုကဆိုကြမှာဆိုတော့တစုံတစ်ယောက်ရဲ့မကောင်းအကြောင်းကိုပြောလိုက်ပြီ။အဲ့ဒီလူနဲ့တွေ့ပြီးဆိုတော့ကိုမှနေရာထိုင်ရတယ်ခက်။သူကတော့မသိဘူးဗောကိုကပြောထားတာလေ။ကိုကပြောထားပြီးတော့ကိုကဘာဖြစ်လဲ။လိပ်ပြာမတန်အဲ့ဒါကိုပါစားကောင်းတဲ့သဘောမဟုတ်တော့ဒါအ ਨੇ ဆုံးတော့ကို့မှာအလောက်ထိခိုက်သွားပြီသူများမကောင်းကြောင်းပြောနေတဲ့အချိန်မှာဥစဉ်ရဘာလို့ထိခိုက်လဲလို့မမင်းနဲ့ကောင်းတဲ့စိတ်နဲ့ပြောတာမဟုတ်ဘူးဆိုတာကအဲ့ဒါထိခိုက်နေပြီဒေါသနဲ့ပြောမင်းမုန်းတီးမှုနဲ့ပြောမင်းမနာလိုမှုနဲ့ပြောမင်းတချို့ဆိုရင်သူများမကောင်းဘူးလို့ပြောလိုက်ရမှတပည့်လူကကို့ကိုကောင်းတယ်လို့ထင်လာတာမျိုးဒါကိုမျှော်လင့်တယ်ဆိုလိုတာကသူတို့ကအဲ့လိုမကောင်းတာငါကအဲ့လိုလူမျိုးမဟုတ်ဘူးလို့တွေ့လိုက်ပြီးတော့ပြောကျင်တာဟုတ်လားဒါကြောင့်သူများမကောင်းကြောင်းပြောခြင်းသည်ကောင်းတဲ့စိတ်ဖြစ်ဖို့အလွန်အလွန်နည်းဟုတ်တယ်မဟုတ်လားဒါကြောင့်ပေးတဲ့ကောင်းသူတော်ကောင်းတို့သူများမကောင်းကြောင်းမပြောအောင်ရှေ့တင်ရှုံချတဲ့စကားကိုမပြောအောင်အဲ့ဒါကိုသာရှောင်နိုင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့စိတ်ကလေးကဖြူရှင်တန်ရှင်းဖို့ဖြစ်ဖို့အတွက်အများကြီးအထောက်အကူပြုတယ်အများကြီးချမ်းသာနိုင်တယ်ဒီနေ့မောင်ဦးရင်တို့ဆန့်ကျင်ပဲလေးတွေကိုစဉ်းစားရင်းနဲ့တရားကိုနားစီခြင်းနဲ့ပေါ့နော်။သူများအတင်းမပြောရင်ရှေ့တင်ရှုံချတဲ့စကားမပြောရင်ချမ်းသာမယ်လို့မြတ်စွာဘုရားဟောထားသောဒေသနာသည် ကိုယ်ရမှာအတင်းပြောရင်ရှိတဲ့ရှုံးချတဲ့စကားကိုပြောရင်တော့ရှင်းရဲလိမ့်မယ်လို့တရားငယ်ချင်းနားလည်ရမယ်။တော့ဒီတရားကနှစ်ခွထွက်တယ်ပေါ့။နောက်ချမ်းသာစွာနေကြောင်းနီလန်ကောင်းများဖြစ်တယ်လို့ဒီနီလန်ကောင်းတွေကိုမလိုက်နာနိုင်ဘူးဆိုရင်ကိုယ့်ကိုယ်ကိုရှင်းရဲအောင်နေလိုက်ကြလို့ဖြစ်သွားတယ်။အဲ့ဒါကိုပါတခါတည်းနားလည်ဖို့မလိုဘူးလား။ဟုတ်တယ်နော်။ဒါကြောင့်ဦးရင်တို့၄ခုမြောက်အရဏဝိဘင်္ဂတရားဟုတ်လား။အဲ့ဒါဦးဇင်းတို့မြတ်စွာဘုရားပြောတာကအဲ့ဒီထဲမှာမျက်မှောက်မျက်ွယ်ဤနဲ့တွေ့ဆိုးပွဲတိတက်လှဆိုတဲ့နေရာမှာအတင်းမပြောယုံမြ။မရှုံးချတဲ့တကားကိုမပြောယုံမြနဲ့မပြည့်ယုံသေးဘူး။ဆိုကြပါစို့တခါတည်းမှာမလွဲတာမရှောင်လားပြောရမယ့်အနေအထားမျိုးရောက်လာပြီဆိုကြပါစို့။ပါဇက်ကိုပိတ်နေလို့ရတဲ့အနေအထားမျိုးမဟုတ်တော့ဘူး။အဲ့ဒီလိုအခြေအနေမျိုးကမကြုံနိုင်ဘူးလား။ကြုံလား။ပြောရတော့မယ်ဆိုတဲ့အခါမျိုးမှာကဲဘယ်လိုတကားကိုပြောမလို့။ဟုတ်လား။အဲ့တော့ကျတော့မြတ်စွာဘုရားကဘယ်လိုသင်ပြတော့ဆိုတော့ဟုတ်မှန်ကိုလည်းမရှိဘူးအကျိုးလည်းမရှိဘူးဆိုတဲ့စကားဆိုရင်တော့လုံးဝကိုမပြောဖြစ်အောင်တင်းတင်းကြပ်ကြပ်ဆောင်ထင်းရမယ်တဲ့နော်မှန်လည်းမမှန်ဘူးအကျိုးလည်းမရှိဘူးဆိုတဲ့စကားမျိုးလုံးဝမထွက်စေအောင်ကြိုးစားရမယ်ဟောနောက်တစ်ချက်တက်လာပြန်ပြီမှန်တော့မှန်တယ်ကိုပြောမဲ့အကြောင်းအရာတွေကအလုံးမှန်တယ်ဒါပေမဲ့ဘာအကျိုးမှမရှိဘူးပြောလိုက်လို့အဲ့ဒီလိုစကားမျိုးလည်းပဲမပြောပြအောင်ရှောင်ရမယ်တဲ့အဲ့ဒီနေရာမှာတက္ကသိုလ်မတို့အရင်တို့တော်တော်ညှိရတယ်လို့ထင်ပမာဏတင်တို့ပြောရမှာပဲဆိုတာမျိုးလာတာကိုဟုတ်လားငါကမှားတာပြောတာမှမဟုတ်ဘူးဒါပေမဲ့သူကအကျိုးရှိတာမရှိတာကိုကျတော့စီစစ်တဲ့ဉာဏ်ကပါမလားနော်တခါတလေပိဿတ်ပေါင်းသူတို့ကောင်တို့မှန်တာပြောပြီမယ်လို့ကိုယ်စီရင်တာမမှန်တာတွေရှိတယ်ပြောနေတဲ့အကြောင်းအရာကတော့မှန်တယ်နော်ဒါပေမဲ့စီရင်တာကဘယ်လိုစီရင်တာလဲပြောတာနော်မကောင်းတဲ့စီရင်တာနဲ့ပြောရတာအဲ့ဒီမှန်တော့မှန်တယ်ဒီစကားတွေကမမှန်ဘူးမဟုတ်ဒါပေမဲ့မကောင်းတဲ့စီရင်တာတွေနဲ့ပြောတယ်တစ်ဖက်သားအတွက်လည်းဘာအကျိုးမှမရှိဘူးကိုယ့်အတွက်လည်းဘာအကျိုးမှမရှိဘူးဟုတ်လားဒါအကုသို့ဖြစ်ုံများတတ်တယ်ဒါကြောင့်မှန်တိုင်းပြောမယ်ဆိုတော့စကားတွေအလွန်တရာမှပိင်းနဲ့အယူအဆလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်မြတ်စွာဘုရားကနံပါတ်၁ဟောလည်းမမှန်ဘူးအကျိုးလည်းမရှိဘူးဆိုနေလုံးဝမပြောဖြစ်အောင်သင်တရားမှန်တော့မှန်တယ်အကျိုးမရှိဘူးဆိုရင်လည်းပဲဒါမပြောနိုင်အောင်ကြိုးစားရမယ်မပြောတဲ့ကိုအဲ့လိုဆိုရင်ဘာပြောရမလို့မှန်လဲမှန်တယ်အကျိုးလည်းရှိတယ်ဆိုတဲ့စကားကိုပြောရမယ်တဲ့ဒီနေရာမှာတော့မှချွတ်ချက်ကလေးကပါနေသေးတယ်အပြောကိုမြတ်စွာဘုရားအများကြီးတင်းကျက်တယ်နော်မှန်လဲမှန်ပါတယ်အကျိုးလည်းရှိပါတယ်ဆိုတဲ့စကားကိုတောင်းမှအခါခါသိမပြောရဘူးလေအခြေအနေကိုကြည့်ပြီးတော့အချိန်အခါကိုကြည့်ပြီးတော့ပြောရမယ်တဲ့လုံးသွားပြီဆိုရင်မပြောနဲ့ပြောချင်မရောက်သေးဘူးစောနေသေးတယ်ဆိုရင်လည်းမပြောနဲ့ဟောအကန့်အချက်ကလေးနဲ့လာနော်ဒီမှန်လဲမှန်တယ်အကျိုးလည်းရှိဟောဒီစကားပြောလိုက်ရင်ဒီလူတို့တကယ်အကျိုးရှိမှာဟုတ်လားမှန်တာလည်းအလုံးမှန်တယ်ဒါကိုတောင်းမှပြောချင်မကြသေးဘူးစောနေသေးတယ်ဆိုရင်သိစံသားတွေမစောနဲ့ပါလိစောင့်လိုက်အောင်အတူရဲ့စိတ်အခြေအနေကဘယ်လိုရှိတော့အချိန်ကာလကဘယ်လိုရှိတော့စောင့်လိုက်အောင်ဟုတ်လားဟောတခါတည်းရန်ကြတော့တချို့စကားတွေကပြောဖို့မလိုတော့ဘူးလွန်သွားပြီပြောလည်းပဲအကြောင်းမထူတော့ဘူးဆိုတာရှိတယ်။အဲ့လိုလွန်သွားရင်လည်းဘာလဲလို့မပြောရဘူးတဲ့ဟုတ်လားအဲ့လိုဘိသက်ပေါင်းသူတော်ကောင်းတို့မျက်မှောက်မျက်ွယ်ဤနှစ်သွဲဆိုးပွဲတိတ္တလဆိုတာရဲ့အောက်မှာအဲ့ဒီအသေးပဲတွေရှိတယ်။ဟုတ်လားအေးမျက်မှောက်မျက်ွယ်ဤနှစ်သွဲဆိုးပွဲတိတ္တလဘောက်တိတိရမလဲလို့မပြောရင်စကားတွေအလွန်ကျေဝန်းသွားမယ်နော်။အေးဒါကတော့ဦးဇင်းတို့အချင်းချင်းလေးပဲပြောတာပါဟုတ်လားစကားနဲ့ပတ်သက်ပြီးတော့တော့ပြောဆိုကြရတယ်ကအလွန်များတယ်ပေါ့နော်အေးပေးကြတာကတော့ဒကာဓမ္မတို့ရောဦးဇင်းတို့ရောစကားကိုအကောင်းအောင်မပြောတတ်ကြသေးဘူးဆိုတာကတော့သိကြပါလေ။တော့ဘာလို့ကြည်သောအဖြစ်သိနိုင်တော့ကိုယ်ပြောကြအောင်ကိုယ်ဒုက္ခရောက်တာကိုကြည်သောအဖြစ်သိနိုင်တယ်ပေါ့ဟုတ်ရလား။အဲကြောင့်စကားနဲ့ပတ်သက်ပြီးတော့ဟောနောက်ထပ်ဆုံးမတော်မူချက်တစ်ခုဆက်ပြီးတော့နားယူကြည့်မယ်နော်။ဘယ်နှခုရှိသွားပြီတော့လေးခုရှိသွားပြီငါးခုမြောက်ရောက်သွားပြီနော်။အာဟုမြတ်ကဘာပြောတော့မလျင်မစောစကားပြောချောမောဝိသိင်စွာတဲ့နော်ခုနကတုန်းကမှန်တဲ့စကားကောင်းတဲ့စကားအချိန်ကာလကြည့်ပြီးတော့ပြောပြီးဆိုတဲ့အခါမျိုးမှာတောင်းမှမြန်မြန်ဆန်ဆန်ကြီးမပြောနဲ့တဲ့အလိုတကြီးမပြောနဲ့နော်အေးအေးစီစီမှန်မှန်ကန်ကန်လေးနော်ပုံမှန်ကလေးပြောမြန်မြန်ဆန်ဆန်ပြောလို့ရှိရင်ရသော်ဘုရားဘာပြောတော့ဆိုလူလဲပင်မနဲ့တဲ့စကားမြန်မြန်ပြောလို့ရှိရင်နော်စိတ်လဲနွမ်းနေတဲ့အတန်လဲဖြစ်တယ်တဲ့လေချောင်းလဲနာတယ်ကိုယ့်ရဲ့စကားကမတန်ရှင်းဘူးတဲ့ တဖက်သားလည်းနားမလဲလွယ်ဘူးတဲ့အပြစ်6မျိုးပြတယ်။နောက်စကားပြောမြန်ရင်းကိုမြတ်စွာဘုရားအဲ့လိုထောက်ပြတယ်။နော်။ဒါငငယ်လေးကစာဥစဉ်ကဒီဒေသနာလေးကိုကြားဥပါလေ။ဒါပေမဲ့စကားပြောကတော့တိတ်ပြီးတော့နှေးသွားတယ်လို့မရှိဘူးဖြစ်ဟုတ်လား။နော်။စကားကိုမြန်မြန်ဆန်ဆန်အလိုတကြီးပြောတာဟာအဲ့ဒီအပြစ်တွေရှိတယ်ဆိုတာလည်းပဲတရားဓမ္မတို့ဥစဉ်တို့နားလည်ပြီးတော့နော်။မှန်မှန်ကလေးပါတော့ပြောရမယ်။ဒါဆိုရင်လူလည်းမပန်းဘူး။စိတ်လဲမနှောမူလက်ချောင်းလဲမနာဘူးအတန်လဲမပြတ်ဘူးကိုပြောတဲ့စကားလုံးတွေကတန့်ရှင်းတယ်ပြီးပြင်းတယ်ဒါကြောင့်မလို့တစ်ဖက်လူလည်းပဲလွယ်လွယ်လေးနားလေသွားတယ်အခုရှင်ဘာပြောလိုက်မှမသိဘူးဝိုးတော်ဝါဒနဲ့ဆိုတော့စဉ်းစားနေရပြီတစ်ဖက်လူလည်းနဲ့နားမလဲဒါကြောင့်ပိဋကပေါင်းတော်ကောင်းတို့အတ္တရမနောဝပါတေယနောတရမနောအတ္တရမနောတော့မမြန်မဆန်ပဲပြောတဲ့အလေးကျင့်တယ်ပါတရားပြောရမယ်။နော်တရမန်တော့ဉာဏ်ဉာဏ်ဆန်ဆန်ပြောတာမျိုးကိုတော့ပါတရားမပြောချင်ရဘူးလို့မြတ်စွာဘုရားက၅ခုမြောက်ချမ်းသာကြောင်းတရားကိုအဲ့လိုဟောတယ်ပေါ့။နော်အဲ့တော့ဦးဇင်းတို့နောက်ဆုံး၆ခုမြောက်ရောက်လာပြီနော်။နောက်ဆုံး၆ခုမြောက်ကြတော့ဘာပြောတော့အယက်စကားမလွန်ညာ၆ပါးအရဏ။နော်အဲ့ဒါကြတော့ဦးဇင်းတို့အဓိပ္ပာယ်ကဘာပြောလို့ဆိုတော့ဇနဝရနိရုဒ္ဓေနာဘိတိဝေတေယဒါဒီအရက်ဒေတာမှာဒီအသေးပဲနဲ့ပြောတဲ့စကားကိုကိုကအဲ့ဒါကြီးကိုကို့အရက်ဒေတာမှာပြောတဲ့စကားကိုအရန်ကြီးအဆွဲအလမ်းမထားရသူများအရက်ဒေတာကပြောတဲ့စကားကိုမှားတယ်လို့သူကမမြင်ရအောင်ဟုတ်လားတာမဉ္ဇဏနာတိဒါဝေယနော်ဟောပုံမှန်ဒီအသေးပဲဒီအသေးပဲထွက်တဲ့စကားတွေကိုမဟုတ်ဘူးလို့သွားပြီးတော့မငင်းဆိုရအောင်နော်အဲ့ဒါကိုဆရာကြီးကတော့သူကသူငယ်ငယ်တုန်းကအတွေ့အကြုံလေးတွေနဲ့သူပြောပြတယ်။နောက်တစ်ခါဦးဇင်းတို့"အိုးမင်းဟိုဥဖို့ဘက်ကိုရောက်တော့ဦးဇင်းတို့ကျင်ငင်းငါးကြီးကြီးတွေတီးနေတာမြင်တယ်"တဲ့။ဆိုတော့ကြီးကသူစပုံးနေသားလောက်ရောက်သွား။ရောက်တော့သူကပြောမိတာပေါ့။ဟာကျင်ငင်းငါးကြီးကြီးတွေကဆလာရည်လားချောလာရည်လားပေါ့အကြီးကြီးဆိုတော့အဲ့လိုပြောတော့ဝိုင်းပြီးတော့ရှည်ရတယ်တဲ့ဘေးကကိုရင်နေသူနဲ့ရွယ်ရွယ်လေး။ဟာဘုလူရည်တော်ဆိုတော့ဘေးမာတော်နဲ့ကျင်ငင်းငါးကြီးအဲ့ဒါကျင်ငင်းငါးကြီးမဟုတ်ဒါကျင်ငါးကြီးလို့ပြောတယ်တဲ့။အဲ့ဒါကလူငင်းမယ်ဆိုရင်တော့ငင်းရဖို့ပဲရှိတယ်ဗော။နော်။ဂျင်းငါးသီးလိုပဲပြောပြောဂျင်းငါးသီးလိုပဲပြောပြောအဲ့ဒီအဖုထစ်လေးတွေထွက်နေတဲ့အသီးလေးကိုရည်ညွှန်းတာဆိုတာတော့လူတိုင်းသိပါတယ်။လူရင်းကတော့ဒါပဲလေ။အဲ့ဒါကိုအပြောမတူတာလေးနဲ့ငင်းနေမယ်ဆိုရင်တယောက်နဲ့တယောက်အနည်းဆုံးစိတ်ထဲမှာအဖုထစ်ကလေးတွေဖြစ်သွားမှာအောင်။ဒါကြောင့်ဒါမျိုးကိုမငင်းရအောင်။ဘာမှအရေးမပါတာတွေကိုငင်းမနေနဲ့လို့လေ။အတိပဲကိုချက်ပြီးတော့နားလေသိနေအောင်။တာမင်ညာနာတိတာဝေးရ။ဟုတ်လားဘာမှမဟုတ်တာလေဘာမှမထူးတာလေဒါတွေကိုဘာမှသိပြီးတော့ရည်ရည်ခွင်ချက်လုပ်ပြီးတော့ငင်းဆိုမနေနဲ့ပြောတာလေးလေဩသူတို့မြင်းညာဘက်ကနွားရိုက်တဲ့ချိန်နွားမောင်းတဲ့ချိန်ကိုနဂံလို့ခေါ်တာဦးဇင်းတို့ရွှေဘက်ကမန္တလေးဘက်ကကျတော့အဲ့ဒါကိုတပြာလို့ခေါ်တယ်နော်ဦးဇင်းတို့ရွာတဲ့တပြာလို့ပဲခေါ်တာဘာမှမဆိုင်ဘူးစကလုံးတွေကတလုံးမှမတူဘူးဘာပြောလို့ပြောမှန်းတော့မသိဘူးဒါပေမဲ့နွားကိုသွားအောင်မောင်းနေတုတ်တန်လေးတစ်ချောင်းကျင်းလေးတစ်ချောင်းဆိုတာတော့လူတိုင်းပြီးတယ်ဟုတ်ဟုတ်လားဒါကြောင့်ဆိုလိုတာကအဲ့ဒါလိုအများဆုံးဝါဒါတွေနဲ့ပတ်သက်ပြီးတော့ကိုယ်လည်းနားလည်နေတာပဲသိနေတာပဲဒါကိုကိုယ့်ရဲ့ဒေသကပြောတဲ့စကားနဲ့မတူတာနဲ့မငင်းရဘူးပေါ့နောက်ဦးရင်တို့ငငယ်တုန်းကရွာမှာနောက်လို့ကြည့်ဘူးတကူးဆိုရင်တကူးလို့မခေါ်ဘူးတစ်ချောင်းလို့ခေါ်တယ်ကိုကဒါပဲမှန်တယ်လို့ထင်တာဟုတ်လားမြို့ရောက်သွားတဲ့ခါကျတော့သူများတကူးလို့ပြောတော့ကိုကပဲရည်ရည်ချင်းနေတယ်ပြီးတော့ကိုကပဲမှားနေတယ်မှားတယ်မဟုတ်ဘူးလေကိုကအနေစုဖြစ်နေတယ်အဲ့ဒါဦးဇင်းတို့လည်းတောချရတယ်ဟိုဘက်ကယွာကြတော့အဲ့ဒီနိုးဒီဘူးလေးကိုဘယ်လိုခေါ်ဆိုတော့တပရောက်တယ်တပရောက်နှစ်ပရောက်လို့အဲ့လိုခေါ်တာလည်းရှိတယ်ဟုတ်လားထားပါတော့လေဒါတွေကိုပြောရရင်မဆုံးဘူးပေါ့အဲ့တော့ဆိုလိုတာကလူလူလေးမှတ်ရမှာလားတော့ဘာမှမဟုတ်တဲ့အကြောင်းအရာလေးတွေကိုတောဆိုကိုပြားချမ်းသာတာလေးကိုအခြေခံပြီးတော့မငင်းရဒါပဲဟုတ်လားဒီဒါကြောင့်ဒေသကောင်းသူတော်ကောင်းတို့ချမ်းသာကြောင်တရားထဲမှာအပြောဆိုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဆုံးမတာကဘယ်နှပါးဖြစ်နေတော့၄ပါးဖြစ်နေတယ်နော်အပြောဆိုနဲ့ပတ်သက်ပြီးတော့၄ပါးဖြစ်နေတယ်မမြောင်မစားမနေညာတရားဟောဖို့ပြမျက်မှောက်မျက်ွယ်ဤနဲ့တွေ့ဆိုပွဲတည်တလှမလင်းမစောစကားပြောချုံမောမွေတိန်စွာအယက်စကားမလွန်ညာ၆ပါးအရဏတဲ့ဟုတ်လားအတော်ရှင်တို့ဒီ၆ခုကိုပြန်ပြီးတော့အနှိမ့်ချုပ်ကြည့်ရမယ်ဟုတ်လားနံပါတ်၄ချမ်းသာကြောင်တရားကဘာလဲတော့အယုံနှစ်ပါးမလိုက်စားလန်သွားမစီမနောက်ကမ္မသုခန္တိကနုယောဂအကျင့် Ada kilang dan yoga aje ni mah. Makau ni aje tinggi dia tu yang. Adi esok nampak ajar nampak aku siang biru. Beli mah beli berapa? Aje mian lu sura. Bagi si bahu cendong ya me. Amian mangu cithu aw mui mui me. Oh ya na? Eh, biru baru lu nampak ni ka? Mian masa meninya dia hopo dia. Aula, jauh dia sura balai. Tengcha dia sura balai. So doga aje tu mampu jauh ni. Pogula data, kau ni lu piye, nyop piye ayam de. Hula, pogula data, makau mu lu piye, nengjam piye ayam de. Kau mu gan kau ni, makau mu gan makau mu lu. No, kau ni lu makau ni lu kuda ni piye mesuain no. Tiada dua kuwe piye ayam de. Hula, tapi lo, tadi dia cantai yang tiada kabar lo. Dukan napa nyambain siapa mian izada. Izada duka bida duka lu, duka nampu si de naga. Bedukaga anda sihir, bedukaga anda kene, bedukaga dikehkan oleh, bedukaga dikehkan musuhlah. Nyalah panca, sompian biru. Izada duka, aduan cahaya lu sura. Tiada yang pilih cahaya wujud. Siapa ini, kuamnya atau yang ini? Nah, nampaknya tiada apa lagi. Yang mau nyakui, inat doa, subuh tidak lah. Nyakui matu yang mau yang mewahu, sihir lewe, sompian lewaku, mewahu. Akhirnya jualan bersuara lebih. Mempunyai jual mesir dengan pembiawau. Membiro jual mesir dengan suara le, pembiawau. Mempunyai jual mesir suara dengan budanya. Cincalago cipiro ma. Soalnya le pembiawane longdoan le pembiawane lupa suara alu dawai. Hula. Lalu jenuh ngaku mewa pada lo. Beliau mesoh dengan pembiawau cuma mesti suara pilih pembiawau dengan pembiawra. Hula. Biar mana lo, ajar zaga melonya cawpa arana. Di arana wibeng atau dama, tu cara dari tu ni kong jom apa le? Ada apa barang sura? Hari arana wibeng atau dama, hodare di dana ni 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 le ni ama. Ini tu jari, matinya lewago, mesuap jaga, nukdoga pun habiro, terima mengsi dale. Adi matinya kau berjulung sura, sentuh budi le. Kau sentuh budi sura kau ujung lo, nari teri je. Ni ayam, hola. Kalau jenis itu macam orang lagi, dia cari kue mawe, no? Kalau nak bawa main biru, jangan biru biru, naudo, jangan nampet. Sentuh budi mesti, nara bing teri ye. Ni ayam, hola. Eh, kalau tuan itu dah nak cari kue yang apa? No, muda wihari. No, muda ni nilai ni amalan tuan itu dia. Lalu tuan muda ni nilai macam sungguan jual, ni dah muda buat. Ini je bijak, ni kita buat. Soalnya lawan bijak rumah, tetapi kita jangan terbiro alukan. Biar ni dah bersih biro buat. No, tetapi walaupun apa macam jauh canda, jadi jenis siku. Mungkin nama miram sini, orang juga ada udah terbawa. No, kita jangan wanda. Kami dah dia sura. Alun dia mah bungkang cima jauh. Kudu dia lalu lewe, tu dah kau ni dia mengisi dia. Tapi aku buat mah, no sembiri. Pecah ni semua, kita dia boleh kain tangan ni. Tahu tuan tahu tu ko, cina dia jenis si, cina dia jenis si, sana dia sembi dia jenis si, kiri dia mui lah. Eri si ciri nak apa ko ko, jupi mah. Oh ya lah, tapi yang kita dia ko, aku jaya mewo. Oh la, alam kita wihari, kita ni 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 ama, eri sentuh dia, kita dia. Tapi lo, dia rana wih yang atau dah malah le, dah, alun di sana cinta undal usah. Atuh tu siapa? Pokoknya di dalam perumahan biar, tempat di dalam biar, sentuh budi ya. Yang semua pihak mana ada kahdi le, pokoknya di dalam biar ini ni, nanti benda ha, ayuka balung, gaya mati melu, nanti dua gosan ini tu, nanti susah lagi yang ni soalnya, heh moga budi tak, lepuh mesti cini tu yang jah, sahijit pun, yang semua pihak pokoknya di dalam biar ada masih hula, siapa? Tapi sentuh budi ya, aduh ko, biar le. Jaga dalam yang semua pihak. Semua biru, hodar. Tuh dia dijemu. Sentuh ne pokup sedelu. Ya sobya, semua dah. Kalau kalau macam tu, jangan nunggu je dijemu. Macam tu naik dah ma. Oh, dari ya. Alun kamu ne mangkane cahaya yang dilangau ni belu. Nale biru. Tapi kalau sentuh naik mesuain kuwe, tetaya, mana naik mula? Mana ni? Cahaya aku, mana ni? Oh, dari yang kita bantu orang tu. Tiada nak ubi yang kau dah mah, yang suami asal mana ni? Semua ni, so ni ni macam tu biru. Macam mana tu kan ni biru ni ada? Nau so menyam, punyam sih. Macam mana tu ni bangun? Macam mau biru ni ni ada? သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပူရင်းဖြင့်နော်ချမ်းသာစွာနေနေလို့တရားကောင်းရှင်ပြီးပြီးတော့ဟောတဲ့ဒီတရားကိုအဆုံးသတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတိဝတ္တသဗ္ဗဗုဒ္ဓံဥပါဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတိဝတ္တသဗ္ဗဓမ္မံဥပါဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတိဝတ္တသဗ္ဗတံဃံဥပါဝေနတရာဒုက္ခိဝန္တုတိဒေတုမဂံသင်တရားနာပိသပေါင်းသူတော်အောင်တို့သာတာအလုံးသောတတဝအနန္တတို့အာသဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝါဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြံနေကြဟုသောနာမိမိတို့အိမ်မှာစောင့်ကြံနေကြဟုသောနာမိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြံနေကြဟုသောနာမြတ်နှကောင်းနာပေါင်းတို့ကလည်းပဲသက္ကံတို့ကောင်းစွာမသိစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဝရတုဝဝေနကေငါဝါလူသေးစုမကပွင့်တော်မူကြလေသုတ္တရာဘာဖြစ်ရှင်ကိုတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းသဗ္ဗဓမ္မနုဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိသီဝဇောသောစေရန်တော်တရားတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းသဗ္ဗတန်ဃနုဘဝေနမေဂထန်၄ယောက်ပဏ္ဍန်၄ယောက်ဇောသောရှင်အောင်တော်ရိယတန်ဃအရှင်မြတ်တို့နှင့်တကွာတိလဘောသမာတိဘုံပညာဘုံတို့နှင့်ပြည့်စုံတော်မူကြတဲ့ပုထေတန်ဃရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့ဟုတ်တည်သောအာနုဘောတော်တို့ကြောင့်၎င်းတရားနေရောညပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုရှိတဲ့ဗျာကြောင့်မှချမ်းသာရင်ရှိကြကုန်သည်ဘဝတူကောင်းစွာမသိဖြစ်တော်မူကြပါစေတည်း